Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ပါရှင်။အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA American တန်ရင်2023ခုနှစ်နိုဝင်ဘာလ30ရက်နေ့ခြားသာပြင်းနေ့မနက်ခင်းအစည်းအဝေးတွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ3249လိုင်းလံမီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီရှင်။ကျွန်မသင်္ကီထိုက်ပါ
။အမေရိကန်ဗိုလ်တုံးနေမှာတော့ Hamas ကဖမ်းထားတဲ့ Israel တပ်စခန်တွေနောက်ထပ်ထပ်မံလွှတ်ပြေးလိုက်ပြီးတော့နောက်ထပ်ကျဉ်းသားလက်လည်အတွက်ပြည့်ရက်တက်တန်းတိုးနိုင်ဖို့ညှိနှိုင်းမှုတွေကြိုးပမ်းနေကြပါတယ်။အရှိလေပိုင်းငင်းငယ်နဲ့ပတ်သက်လို့အချက်၄ချက်ပါဆိုပြီးချက်ကိုတရုတ်နိုင်ငံကကုလသမဂ္ဂလူမျိုးရေးကောင်စီကိုတင်သွင်းခဲ့ပါတယ်။မြန်မာစစ်ကောင်စီပြိုလဲမဲ့အလားအလာရှိနေပြီးတော့လာမယ့်ရက်သတင်းပတ်ထဲတော်လိုင်းအင်အားစုရဲ့နောက်ထပ်ထိုးစစ်တွေလာအောင်မယ်လို့ဂျပန်ရောက် NUG နိုင်ငံရေးဝန်ကြီးဒေါ်စင်မောင်ကပြောပါတယ်။
ဒီလိုထိတ်တန့်ရောက်တဲ့နေ့အပြင်ရှမ်းလက်နက်ကိုင်နှစ်ဖွဲ့ချာအပြစ်ရရေးသဘောတူလိုက်တဲ့အကြောင်းတနင်္သာရီတိုင်းမှာပြည်သူ့ကာကွယ်ရေးတပ်ဖွဲ့ PDF တွေတောင်ပိုင်းညီနောင်တပ်ပေါင်းစုအဖြစ်ဖွဲ့စည်းလိုက်တဲ့ဆိုတဲ့အကြောင်းသတင်းပေးပို့ချက်တွေကိုလည်းနှားဆင်ကြရပါမယ်။နိုင်ငံတကာသတင်းဆောင်မတွေထဲမှာတော့ Ukraine ကိုဒေါ်လာတန်းထောင်ချီအကူအညီပေးရေးကိစ္စ American လွှတ်တော်မှအခြေတင်ဆွေးနွေးနေကြတဲ့အကြောင်းတခဲမပါတဲ့ဆက်ရုပ်သိပ္ပံတီထွင်မှုဆိုင်ရာသတင်းဆောင်မနဲ့အတူရုရှားရွေးကောက်ပွဲအကြောင်း Polygraph ရုပ်သံတို့ကိုလည်းနှားဆင်ကြည့်ရှုချက်ရပါမယ်ရှင်။အပတ်စဉ်ကဏ္ဍတွေထဲမှာတော့ Editan နဲ့ဆွေးနွေးခန်းဂျင်စီအားကစားအစီအစဉ်တို့ကိုထုတ်လွှင့်ပါမယ်။အခုတော့ထိတ်တန့်ရောက်သတင်းတွေကိုကိုငိမ့်ချန်ဧကတင်ပြပေးပါအောင်ရှင
်။ Israel နဲ့ Hamas ကြားယာယီအပြစ်ရက်ထားတဲ့စစ်တမနဲ့နောက်ဆုံးနေ့ဖြစ်တဲ့ဗိုလ်တုံးနေ့မှာHamas ဘက်ကအစ္စရေးတပ်စခန်တွေကိုထပ်မံလွှတ်ပေးခဲ့ပါတယ်။ဒီပြိုင်ထဲမှာပဲအပြစ်ခတ်ရေးစေးတန်းတိုးဖို့နဲ့အစ္စရေးထောင်တွေမှာဖမ်းထားတဲ့ပါလက်စတိုင်းအကျဉ်းသားတွေထတ်လွှတ်ရေး Hamas ဘက်ကလည်းဖမ်းထားတဲ့တပ်စခန်တွေထတ်လွှတ်ရေးအတွက်ကြောင်းဝင်စစ်ဆက်ပေးနေသူတွေကထပ်မံညှိနှိုင်းမှုတွေလုပ်နေပါတယ်။ Qatar, American, Egypt နဲ့ Israel နိုင်ငံတွေကထိတ်တန့်အရာရှိတွေဟာ Qatar မှာတွစ်ဆုံကြပြီးတပ်စခန်ရဲ့အကျဉ်းသားတွေထပ်ပြီးလဲလှယ်နိုင်ဖို့စစ်ပွဲကိုဘလောက်ကြာကြာနဲ့ဘလို့ပုံစံရပ်ဆိုင်ထားမလဲဆိုတာကိုဆွေးနွေးကြပါတယ်။အပြစ်ရတာကိုထပ်မံတက်တန်းတိုးနိုင်ခဲ့ရင်နောက်ထပ်တစ်စကံတွေပြန်လွတ်နိုင်မှာဖြစ်တယ်လို့ပါလက်စတိုင်းအတွက်လည်းလူသားချင်းစာနာထောက်ထားမှုအကူအညီတွေပုံမရရှိလာမယ်လို့ဂျာဇာဘရီနီမှာအစ္စရေးကိုရောက်ဖို့ရှိတဲ့အမေရိကန်နိုင်ငံသားဝင်ကြီးအန်တိုနီဘလင်ကင်ကခီးစင်မတိုင်မင်ဘရာဇီးမသတင်းတောက်တွေကိုပြောပါတယ်။ဒါကိုကျွန်တော်တို့အလိုရှိတယ်လို့အစ္စရေးဘက်ကလည်းလိုလားမယ်လို့ယုံကြည်တယ်လို့ဘလင်ကင်ကပြောပါတယ်။အပြစ်ခတ်ရစေးတက်တန်းတိုးနိုင်ဖွယ်ရှိကြောင်းလည်းကာတာနိုင်ငံက CNN သတင်းဌာနကိုပြောထားပါတယ်ခင်ဗျာ။ဗိုလ်တုံးနေ့ကကျင်းပတဲ့ကုလသမဂ္ဂလူမျိုးရေးကောင်စီမှာအရှိလေပိုင်းငြိမ်းချမ်းရေးအတွက်တရုတ်နိုင်ငံကအချက်၄ချက်တင်ပြခဲ့ပါတယ်။အခုစပွဲကအစ္စရေးနိုင်ငံနဲ့အတူပါလက်စတိုင်းနိုင်ငံရပ်တည်နိုင်ရေးအရေးတကြီးလိုအပ်နေကြောင်းပြသနေတယ်လို့တရုတ်နိုင်ငံခြားရေးဝန်ကြီးဝမ်ယီကလူမျိုးရေးကောင်စီကိုပြောပါတယ်။အစ္စရေးနဲ့ပါလက်စတိုင်းနှစ်ပြည်တော်မူဝါဒဖြစ်ရှင်းချက်ရဲ့နိုင်ငံရေးအလားအလာကိုခိုင်မာတဲ့တန်ရိပ်ထံပြန်လည်အသက်သွင်းဖို့လိုတယ်လို့ဆိုပါတယ်။ပါလက်စတိုင်းနိုင်ငံအဖြစ်မရှိဘဲဖြစ်နေတာကပါလက်စတိုင်းအစ္စရေးအရေးမှာထပ်ပြန်တလဲလဲပြိပခါတွေဖြစ်နေတာရဲ့အဓိကအချက်ဖြစ်ကြောင်းသူကပြောပါတယ်။အစ္စရေးဟာလွတ်လပ်တဲ့နိုင်ငံကိုထူထောင်နိုင်ခဲ့တာကြာပြီဖြစ်ပြီးဂျူးလူမျိုးတွေမိခင်တိုင်းပြည်မရှိတော့တဲ့အခြေအနေမဟုတ်တာကြာပြီလို့ဝမ်ယီကပြောပါတယ်။တစ်ဖက်မှာတော့ပါလက်စတိုင်းပြည်သူတွေအတွက်ကနိုင်ငံအဖြစ်ရပ်တည်ခွင့်သူတို့ရဲ့တည်ရှိခွင့်နဲ့သူတို့ရဲ့နေရာကိုပြန်လာခွင့်အခွင့်အရေးတွေကိုလစ်လျူရှုခံနေရတာလည်းကြာပြီလို့ထောက်ပြခဲ့ပါတယ်။အမေရိကန်သမ္မတဂျိုးဘိုင်နန်နဲ့တခြားအမေရိကန်တာဝန်ရှိသူတွေကလည်းနှစ်ပြည်တော်ရက်တည်တဲ့ဖြည့်ရှင်းချက်လှုပ်ဆောင်ဖို့ထောက်ခံပြောဆိုတာတွေရှိပါတယ်။အမေရိကန်ပြည်ထောင်စုကလည်းအစ္စရေးဟားမတ်ပြည်ပခါနဲ့ဂါဇာစစ်ပွဲအရေးဖြည့်ရှင်းနိုင်ဖို့သူ့ရဲ့ကြိုးပမ်းချက်တွေကိုလူမျိုးရေးကောင်စီကိုတင်ပြခဲ့ပါတယ်ခင်ဗျာ။စစ်ခွဲထွက်ရေးလှုပ်ရှားမှုခေါင်းဆောင်အမေရိကန်နိုင်ငံသားတူကိုလုတ်ကြံတပ်ဖြတ်ဖို့ကြံစီမှုမှာအိန္ဒိယထောက်လိုင်းရေးအေဂျင်စီတစ်ခုကအကြီးအကဲအရာရှိဖြစ်တာဝန်ထမ်းဆောင်နေသူအမျိုးသားတူကကြိုးကင်နေကြောင်းအမေရိကန်ပြည်ထောင်စုအစိုးရရှေ့နေတွေကဆွဆွဲလိုက်ပါတယ်။ဗိုလ်တုံးနေကအမေရိကန်တရားရေးဌာနကအများပြည်သူကိုထုတ်ပြန်တဲ့ဆော်ရဲဆရန်နေတဲ့မှာအိန္ဒိယအရာရှိရဲ့အမည်ကိုမဖော်ပြဘဲသူဟာနယူးဒယ်လီကအစိုးရရုံးတစ်ခုမှာအလုပ်လုပ်ပြီးတခြားသူတွေနဲ့လက်တွဲကလုတ်ကြံတပ်ဖြတ်ကျူးလွန်မှုအိန္ဒိယအမျိုးသားနီဟယ်ဂူပတာကိုငှားရမ်းခဲ့ကြောင်းဖော်ပြထားပါတယ်။ဆွဆွဲခံရသူဟာတရားခဏ်ဟာ60အတွက်ချုပ်ချာအာဏာပိုင်နိုင်ငံထူထောင်ရေးပုံမှန်လေးနဲ့ထောက်ခံအားပေးနေတဲ့အိန္ဒိယနယ်ပယ်အမေရိကန်နိုင်ငံသားတူကိုနယူးယောက်မြို့မှာလုတ်ကြံတပ်ဖြတ်ဖို့အိန္ဒိယကနေပူပေါင်းကြံစီခဲ့တယ်လို့အမေရိကန်ရှေ့နေဒမ်မီယန်ဝီလျံကထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အမေရိကန်မြေပေါ်မှာအမေရိကန်နိုင်ငံသားတွေကိုလုတ်ကြံတပ်ဖြတ်ဖို့ကြိုးပမ်းတာမျိုးကိုတိခတ်မှာမဟုတ်ဘူးလို့ဆိုပါတယ်။အဲ့ဒီအိန္ဒိယအစိုးရအရာရှိဟာ Gupta ne chengzi satwe gebi, nangay tacho al shatu dugu tapibu, dollar to tine kalangega, chutingwe dollar to tongwe swepigerelu, federal suya shiniriga, suswe tabare.
ကန်တဲ့မနေ့ဖန်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းထုံမီတာ30နှစ်ကီလိုဟတ်9339နဲ့9186တုံညာလိုင်းထုံမီတာ59ကီလိုဟတ်6တင်9တုံညာပထမနိုင်ဝယ်မှာလိုင်းလက်မီတာ129ကီလိုဟတ်တင်9900ကနေပြထုတ်လွှင့်ပေးနေပါတယ်ရှင်ဗျာ တတိယနှစ်ကိုဆက်စည်ရေး30လေးရမြောက်နေ့နိုမာ29ညပိုင်းထုတ်ပြန်ချက်မှာဆက်စည်တလားကြော်လာခြင်းတနင်္ဂနွေလို့ပူပေါင်းပါဝင်တဲ့ဆက်စည်ရေးကြီးအဖြစ်အသွင်ပြောင်းအကောင်းလာနေပြီလို့ကြေညာပါတယ်ဆက်ရေးထုတ်ပြန်ချက်ထဲမှာတော့စစ်ကောင်စီတပ်တွေနှစ်ပေါင်း30နီးပါးထိန်းချုပ်ခဲ့တဲ့ကိုကတ်ကုန်းကျန်းတပ်စခန်းကိုMNDA ကိုကတ်တပ်ကနိုမာ27ရက်နေ့ကသိမ်းယူနိုင်ခဲ့တယ်လို့ဆိုပါတယ်စစ
နိုင်ငံမျိုးနယ်ကစကန်သက်တက်စကန်တွေကိုနိုဝင်ဘာ29ရက်နေ့ကတိုက်ခိုက်ခဲ့ပါတယ်။ကြောင်မဲမျိုးနယ်အရှဝတ်တိုကိတ်နီးတဝိုက်နဲ့နမ်ဖက်ကမျိုးပြင်ဘက်မှာတော့စစ်ကောင်စီတပ်ဖက်ကလက်နက်ကြီးတွေနဲ့ပြန်လည်တိုက်ခိုက်ခဲ့တယ်လို့105မိုင်တက်စကန်ပအဝင်မူဆယ်မျိုးနယ်ကတိုက်ပွဲတွေမှာစစ်ကောင်စီဘက်ကလေကြောင်းသုံးပြုခဲ့တယ်လို့ဆိုပါတယ်။စစ်ကောင်စီဘက်ကနိုဝင်ဘာ29ရက်နေ့ထုတ်ပြန်ချက်ထဲမှာတော့အာလာသိစစ်ကောင်ဆောင်ကစစ်ကောင်စီအစည်းအဝေးမိန့်ခွန်းပြောရမှာရှမ်းမြောက်နယ်နိုင်ငံတော်ကတိုက်ပွဲတွေအကြောင်းအကျယ်တဝင့်ထည့်သွင်းပြောခဲ့ပြီးစစ်တပ်အနေနဲ့ပါတီစုံဒီမိုကရေစီကိုလိုလားတဲ့ပြည်သူလူထုနဲ့တသားတည်းရှိနေကြောင်းသတင်းထုတ်ပြန်ထားပါတယ်။မြန်မာအာဏာသိမ်းစစ်ကောင်စီပြိုလဲမဲ့အလားအလာရှိနေပြီးလာမဲ့ရက်သတင်းပတ်တွေထဲမှာလက်နက်ကင်တော်လိုင်းအင်အားစုတွေရဲ့နောက်ထပ်ထိုးစစ်တွေထွက်လာအောင်မယ်လို့ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့နိုင်ငံခြားရေးဝန်ကြီးဒေါ်စင်မာအောင်ကပြောကြောင်းဂျပန်အခြေစိုက်နီကီအေရှားသတင်းကဗိုလ်တုံးတွေမှာဖော်ပြပါတယ်။ဆန္ဒရှင်တွေနဲ့သူတို့ရဲ့တပ်သားတွေရဲ့စိတ်သက်ကအနှိမ်ဆုံးဖြစ်နေပြီးဗက်ပြောင်းလာသူတွေရဲ့အများပြားရှိနေကစစ်စခန်းအများစုလက်နက်ချဖို့ရှိတယ်လို့ဂျပန်နိုင်ငံကိုရောက်နေတဲ့ဒေါ်စင်မာအောင်ကတိုချိုမြို့က NUG ရဲ့ဂျပန်အခြေစိုက်ရုံးမှာတနင်္လာနေ့ကလုပ်ခဲ့တဲ့ Nikki Asia နဲ့အင်တာဗျူးမှာပြောခဲ့တာပါစစ်တပ်ဟာသူတို့အချင်းချင်းကြားမှာလည်းယုံကြည်မှုပျောက်ဆုံးနေပြီးသူ့ဘာသာကြာရှုံးမဲ့အခြေအနေပြိုကျလူဆဲအနေထားလို့ဒေါ်စင်မာအောင်ကပြောပါတယ်အနာဂတ်ဒီမိုကရေစီအသွင်ကူးပြောင်းမှုအနေနဲ့ပြည်သူနဲ့နိုင်ငံအဖွဲ့အစည်းတွေကိုအကာအကွယ်မပေးတဲ့ professional မဖြစ်တဲ့စစ်တပ်ကိုပြုပြင်ပြောင်းလဲသွားမယ်လို့လည်းသူကပြောပါတယ်စစ်တပ်တစ်ခုလုံးကိုဖျက်သိမ်းဖို့ကြိုးစားနေတာမဟုတ်ဘဲစစ်တပ်ကိုအသွင်ပြောင်းဖို့ကြိုးစားနေတာစစ်တပ်ထဲမှာသူရဲကောင်းတွေနဲ့ပြုပြင်ပြောင်းလဲသမားတွေလိုအပ်တယ်လို့လည်းဒေါ်စင်မောင်ကပြောပါတယ်အခုသတင်းပတ်အစောပိုင်းကလေးကဂျပန်နိုင်ငံကိုရောက်နေတဲ့ဒေါ်စင်မောင်ဟာဂျပန်ထွက်တော်တာဝန်ရှိသူတွေအပါအဝင်ဂျပန်ကဘက်ပေါင်းစုံနဲ့တွေ့ဆုံခဲ့တယ်လို့လည်းသတင်းထုတ်ပြန်ထားပါတယ်ခင်ဗျာပြပဆိုင်ရာလူခွေကျင်ညာဇလန်းကျင်ညာခဲ့တဲ့85နှစ်မြောက်နှစ်ပတ်လည်နေ့ထိမ့်မှတ်အစွန့်မြင့်ညီလာခံတစ်ခုကိုဘယ်ဂျီယံနိုင်ငံဘရပ်ဆဲလ်မြို့ကဥရောပပါလီမန်မှာနိုမာ29ရက်နေ့ကကျင်းပခဲ့ရမှာမြန်မာပါဝင်ကမ္ဘာနိုင်ငံအားလုံးမှာလူခွေရေးကိုထိမ့်သိမ်းစောင့်ရှောက်နိုင်ဖို့နိုင်ငံကအတိုင်းဝိုင်းအနေနဲ့မျှဝေတာဝန်ယူရမယ်လို့အစည်းအဝေးကိုတက်ရောက်နေတဲ့မြန်မာရပ်ဖက်အဖွဲ့အစည်းတွေကဥရောပသမဂ္ဂနဲ့နိုင်ငံတကာကိုတောင်းဆိုခဲ့ပါတယ်ဒီမျှဝေတရှိတဲ့တာဝန်ထဲမှာနိုင်ငံကခုံရုံးဖွဲ့စည်းပြီးမြန်မာနိုင်ငံမှာဖြစ်နေတဲ့ရက်ဆက်ကြမ်းကြုတ်တဲ့ရာဇဝတ်မှုတွေကိုတာဝန်ခံမှုရှိစေရေးလဲပါဝင်တယ်လို့ဆိုပါတယ်မြန်မာပြည်သူတွေဟာလူခွင့်ရေးကိုအပြည့်အဝရရှိဖို့လုပ်ရမယ့်အလုပ်တာဝန်တွေကိုခြေပြွန်နဲ့ထမ်းဆောင်နေကြပြီးသူတို့ရဲ့အနစ်နာခံမှုနဲ့ကြိုးပမ်းအားထုတ်နေတာတွေအတွက်နိုင်ငံကအတိုင်းဝိုင်းအနေနဲ့အမြင့်ဆုံးပံ့ပိုးကူညီမှုတွေပေးဖို့လိုကြောင်းမြန်မာရေးလှုပ်ရှားနေတဲ့ Progress Voice အဖွဲ့ကိုထူထောင်သူဒေါက်ခမအောင်မာရဲ့ညီလာခံမိန့်ခွန်းထဲမှာတောင်းဆိုထားပါတယ်။မှတ်တမ်းတွေရအနာသိစစ်ကောင်စီကလူပေါင်း 4,000 ကျော်တပ်ဖြတ်ခဲ့ပြီးလူ 2,000 ခွဲကျော်ကိုဖမ်းဆီးခဲ့တာလူနေအိမ် 9,000 ကျော်မိရှုဖျက်ဆီးခဲ့တယ်လို့လေကြောင်းတိုက်ခိုက်မှုအခြေရင် 2,000 ကျော်လွတ်ဆောင်ခဲ့တယ်လို့ညီလာခံမှာသူကတင်ပြခဲ့ပါတယ်ခင်ဗျာ။
ိတ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုငင်းချင်းအတင်းပြပေးခဲ့တာပါရှင်။ VOA မြန်မာပိုင်းအစီအစဉ်ရဲ့ရေဒီယိုရုပ်သံအစီအစဉ်ကို VOA ရဲ့ website ဆက်မျက်နှာဖြစ်တဲ့ bami.voanews.com မှာအသံလွှင့်ချိန်နဲ့တပြေးညီတိုက်ရိုက်ထုတ်လွှင့်ပေးနေတယ်လို့ပဲ VOA မြန်မာပိုင်းအစီအစဉ်ရဲ့လူမှုကွန်ရက် Facebook နဲ့ YouTube ဆက်မျက်နှာတို့မှာလည်းတိုက်ရိုက်ကြည့်ရှုနားဆင်နိုင်ကြပါတယ်ရှင်။အခုတော့မြန်မာနဲ့နိုင်ငံတကာသတင်းဆောင်မတွေကိုတင်ပြပေးပါမယ်။အရေးဆုံးတော့မြန်မာပြည်ရင်းကတိုက်ပွဲတွေအခြေအနေကိုနှားဆင်ကြရပါမှာ။နေမြေအငင်းပွားမှုနဲ့တခြားသဘောကွဲလွဲမှုတွေကြောင့်ဆေးရည်တင်းမာမှုတွေရှိနေတဲ့ရှမ်းလက်နက်ကိုင်နှစ်ဖွဲ့ဖြစ်တဲ့ SSPP SSA နဲ့ RCSS SSA တို့ကြားအပြစ်ခတ်ရဲဆေးရည်သဘောတူစာချုပ်ချုပ်ဆိုနိုင်ခဲ့ကြပါတယ်။ဒီသဘောတူညီချက်အရနှစ်ဖက်စစ်တုံးပန်းလဲလှယ်ရေးလဲပါဝင်တယ်လို့သိရပါတယ်။ဒီအကြောင်းသတင်းပေးပို့ချက်ကိုတော့ကိုသားညုံကပြောပြထားပါတယ်ရှင်။
ရှမ်းစစ်တပ်နှစ်ဖွဲ့စီလုံးညီညွတ်ဖို့ဆိုပြီးတော့ရှမ်းပြည်လူထုကနှစ်ရှည်လာများဒဇိုင်းမမတ်တောင်းဆိုလာတဲ့အပေါ်မှာအဖွဲ့နှစ်ဖွဲ့စလုံးကခေါင်းဆောင်တွေစဉ်စားဆုံးဖြတ်ခဲ့တာဖြစ်တယ်လို့ရှမ်းလန်းနိုင်ငံအဖွဲ့နှစ်ဖွဲ့စလုံးဘက်ကပြောပါတယ်။ရှမ်းပြည်ဒုတိယပါတီ SSPB SSC အဖွဲ့ကဘူမူဆိုင်ဖုတ်ဟန်ကအပြစ်ခတ်ရဲဆေးသဘောတူစာချုပ်ထဲမှာနှစ်ဖက်တက်သွာလာလှုပ်ရှားမှုတွေနဲ့စစ်သုံးပန်းလက်လက်ရေးကိစ္စတွေလည်းပါဝင်တယ်လို့သူကပြောပါတယ်။
အဲ့တော့ကျွန်တော်တို့အပြစ်ရတာပေါ့ဗျာနှစ်ဖက်လုံးဒီရဲ့ဖို့ပေါ့နော်။အော်ကျွန်တော်တဘောတူပါတယ်ဒီတော့မှတစ်ဖက်ဖားစီထားတဲ့အဖွဲ့ဝင်တယ်ဗောလေတဖွဲ့ဝင်ကိုအပြာလာပြန်လွတ်ပြေးဖို့ဗောလေရှိတယ်နောက်တစ်ခုကတက်ဆိုင်ရာအုပ်ချုပ်ရေးနယ်မြေမှာရှိနေတဲ့ကျွန်တော်တို့ပြည်သူလူထုအလို့ရှာသွားလောက်ခွင့်ဗောလေအဲ့ဒါကိုလေကျွန်တော်တို့လွတ်လပ်လပ်သွားလာနိုင်အောင်ဆိုတဲ့ဟာအာတဘောတူပြီးတော့လက်မထိုးပါတယ်အချင်းချင်းအပြာလာတတိယပြည်လေးပေါ့ကျွန်တော်တက်ဖွဲ့တွေက RSS နဲ့မြေထဲသွားလာတက်ချိန်တိုင်းအဲ့ဒါကိုဟောပေါ်တော့ကြိုတင်အကြောင်းကြားပေးဖို့ဘုကလာလည်းဒီလိုပါပဲညီညွတ်ရေးကိုဘလို့တိဆောက်သွားကြမလဲဆိုတဲ့အခြေခံမူပေါ်လေဒါကကျွန်တော်တို့ယုံကြည်မှုကိုပြန်လဲတိဆောက်နိုင်ဖို့ကအချိန်ယူရမှာပေါ်လေကျွန်တော်တို့အချင်းချင်းပြန်ပြီးတော့ပြိပခမဖြစ်ဖို့ကဒါကိုထင်ကြီးရမှာဖြစ်တယ်
။နှစ်ဖက်ခေါင်းဆောင်တွေဟာဒီနေ့ဩဂတ်လထဲမှာစတင်တွေ့ဆုံဆွေးနွေးခဲ့ပြီးတော့အခုရရှိတဲ့သဘောတူညီချက်ထဲမှာတပ်ဖွဲ့ဝင်တွေကြားပြစ်ခတ်မှုတွေရပ်တန့်မှုနဲ့လူမှုကွန်ရက်ပေါ်မှာညီညွတ်ရေးကိုထိခိုက်စေမဲ့ဝေဖန်ပုတ်ခတ်ပြောဆိုမှုတွေရှောင်မှုကိစ္စလည်းပါဝင်တယ်လို့နှစ်ဖက်ဖွဲ့တွေကပြောပါတယ်။ရှမ်းပြည်ဒုတိယပါတီ SSPB SSC ဘက်ကကုစလေ3ဦးနဲ့ရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီ RCSS SSC ဘက်ကကုစလေ4ဦးတို့အကြိတ်နဲ့ဆွေးနွေးခဲ့ကြတာလို့သိရပါတယ်။ရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီ RCSS SSC ကဒုတိယဗိုလ်မှူးကြီးဆိုင်းအောင်ခန်းကတော့ဒီအဖြစ်ခက်ရစဲကနေပြီးတော့ရှမ်းပြည်တစ်ခုလုံးငြိမ်းသွားစီဖို့ထိယူရလို့ဆောင်တာဖြစ်တယ်လို့ပြောပါတယ်။ဒီအဖြစ်ခက်ရစဲအပေါ် RCSS ရဲ့မျှော်မှန်းချက်နဲ့ပတ်သက်လို့လည်းသူကအခုလိုပြောပြပါတယ်။
ကလေးကအစီမပြေမှုတွေတစ်ဖက်တစ်ဖက်ကမတည်ကြတာတွေနောက်ဆုံးတော့တိုက်ခိုက်ပြစ်ခတ်တဲ့ချင်းကြည့်ပြတော့တော်အခြေအနေဆိုးတာပေါ့နော်ကြားထက်ကဘီတူလူထုကဒီစစ်ပွဲစံခံနေခဲ့ရတာကလည်းမနေတော့ဘူးလေအဲ့ဒီတော့ဘီတူလူထုကရောအရန်တန်ခါတွေကရောအားလုံးပဲကပဲဒီခကြအခကြတာကိုရရတင်းပြီးဒီလိုသူတွေတာနေနာတယ်ဆိုတော့တောင်းဆိုချက်တယ်အဲ့မငဲတော့ပါတော့အဲ့ဒီတော့အဲ့ဒီလူသူရဲ့တောင်းဆိုချက်အရာကျွန်တော်နှစ်ဖွဲ့ကလည်းစဉ်းစားတင်းပြီးခိနိုင်တော့ကျွန်တော်ရည်ရှိတောက်လျှောက်ဆိုတော့မြို့မှန်းထားတော့ပါတော့စံတန်းနဲ့လုံးကလည်းစံတဖွဲ့တွေဖြစ်နေတော့ဟုတ်ပြီတော့
ညီညီကြဖို့လိုတယ်ဆိုတဲ့အနေနဲ့ရှိကြတယ်ပါမ SSPB SSC ကိုရှမ်းပြည်တက်မလို့မြောက်ပိုင်းတက်လို့သိကြပြီးတော့ဒီ RCSS SSC ကိုရှမ်းပြည်တက်မလို့တောင်ပိုင်းတက်ဆိုပြီးတော့သိကြပါရတယ်2011ခုနှစ်မှာနှစ်ဖွဲ့ပူးပေါင်းကြောင်းထုတ်ပြန်ခဲ့မှုပေမဲ့မြေပြင်မှာအဆင်မပြေမှုတွေကြောင့်2015ခုနှစ်မှာနေမြေပိုင်းခြားမှုနဲ့ပတ်သက်လို့တစ်ဖက်နဲ့တစ်ဖက်ပြန်လည်ပြစ်ခတ်တက်ခဲ့ရတဲ့အထိဖြစ်ခဲ့ပါတယ်။အဲဒီနောက်ပိုင်းကလေးကဆိုရင်အခုဒီကြေဟာပထမဆုံးရှမ်းဖွဲ့နှစ်ဖွဲ့ကြားပြစ်ခတ်ရစဲတာလည်းဖြစ်ပါတယ်။ SSPB SSC တက်ဖွဲ့ကို1964မှာညောင်ရွှေစော်ဝါကြီးဆက်ရွှေတက်ရဲ့ကျင်းရတော်ဆက်နန်းဟင်းခန်းဦးကဦးဆောင်စတင်တည်ထောင်ခဲ့ပြီးတော့လက်ရှိခေါင်းဆောင်ကတော့ဗိုလ်ချုပ်ပန်းဖာကတောင်းယူထားပါတယ်။ SSPB SSC ကတော့ပြစ်ခတ်ရစဲသဘောတူစာချုပ် NCA မှာပါဝင်လက်မှတ်ထိုးတာမရှိပါဘူး။ RCSS SSC ကတော့1996ခုနှစ်ဇန်နဝါရီလ26ရက်မှာတည်ထောင်ပြီးတော့2000ခုနှစ်မှာနိုင်ငံရေးဥဆောင်မှုကောင်စီဖြစ်တဲ့ရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီ RCSS ကိုထပ်မံဖွဲ့စည်းပါတယ်။ လက်ရှိခေါင်းဆောင်မှုကတော့ဗိုလ်ချုပ်ကြီးရွတ်ဆက်ဖြစ်ပြီးတော့2015ခုနှစ်အောက်တိုဘာလ15ရက်နေ့မှာဦးသိန်းစိန်စုရနဲ့တနင်္ဂနွေပြစ်ခတ်ရက်စည်းသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးခဲ့တဲ့အဖွဲ့ဖြစ်ပါတယ်။အပြည့်ရလက်မှတ်ထိုးထားပြီးတော့လက်ရှိစစ်ကောင်စီနဲ့လည်းညီနေဆွေးနွေးပွဲတွေဆက်လုပ်နေတဲ့အဖွဲ့လည်းဖြစ်ပါတယ်ခင်ဗျာ
။ကုသညုံပြောပြပေးခဲ့တာပါရှင်။ရှမ်းပြည်တွင်လက်နက်ကိုင်အဖွဲ့များအပြည့်ရသဘောတူခဲ့ကြသလိုပဲတနင်္သာရီတိုင်းပတ်မှာတော့လက်နက်ကိုင်အဖွဲ့တွေမဟာမိတ်ဖွဲ့စည်းလိုက်ကြပါတယ်။ရှမ်းပြည်နယ်အတွင်းညီနောင်မဟာမိတ်တပ်ဖွဲ့တွေစစ်ကောင်စီနဲ့အပြင်းထန်တိုက်ပွဲတွေဖြစ်နေချိန်မှာတနင်္သာရီတိုင်းဒေသကြီးတနင်္သာရီမြို့နယ်ဒေသအခြေစိုက်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဝင်တွေပူးပေါင်းပြီးတောင်ပိုင်းညီနောင်တပ်ပေါင်းစု Southern Brothers Army SBA စစ်ကြောင်းကိုဖွဲ့စည်းလိုက်တယ်လို့နိုဝင်ဘာလ28ရက်နေ့ကကြေညာပါတယ်ဒီသတင်းကိုတော့ VOA သတင်းထောက်မအေးအေးမှကသတင်းပေးပို့ထားပါတယ်ရှင်
တနင်္လာရီမြို့နယ်အခြေစိုက်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေပူးပေါင်းပြီးတောင်ပိုင်းညီနောင်တပ်ပေါင်းစု Southern Brother Army SBA စစ်ကြောင်းကိုဖွဲ့စည်းခဲ့တာပါဒီထဲမှာတော့တနင်္လာရီတိုင်းအတွင်းစစ်ကောင်စီတပ်တွေကိုအတူလက်တွဲတိုက်နေတဲ့စစ်ကြောင်း၃ခုပါဝင်တယ်ဆိုပြီး Southern Brother Army SBA စစ်ကြောင်းကပြောရေးဆိုခွင့်ရှိသူကိုဆိုင်ညီကအခုလိုပြောပါတယ်
လုံးဝလာ25ရက်နေ့ကဒီအဖွဲ့ကိုကျွန်တော်စပြီးတော့ဖွဲ့လိုက်တော့ဖွဲ့ရဲ့အဲဒီမှာကတော့ကျွန်တော်ဒီ KTLA ကိုသူလေးအမီဒီ Peace Media တိုက်ရင်တက်ခွဲတော့နဲ့ပြီးတော့ကျွန်တော်တို့ခွတောင်းတမန်အထူးစစ်ကြောင်းပြီးတော့ကျွန်တော် PLA People Liberation Army တနင်္လာရီစစ်တေတာအဲဒီ၃ဖွဲ့ပေါင်းပြီးတော့ကျွန်တော်တောင်ပိုင်းညီနောင်များစစ်ကြောင်းကျွန်တော်ဖွဲ့စည်းလိုက်တာဖြစ်ပါတယ
်ဖွဲ့စည်းရတဲ့ရည်ရွယ်ချက်နဲ့ပတ်သက်ပြီးတော့လေကိုဆိုင်ညီကအခုလိုပြောပြပါတယ
်ဖွဲ့စည်းရခြင်းအဓိကရည်ရွယ်ချက်ကတော့ကျွန်တော်တို့ဟိုပြန့်ကျဲနေတော်လာရေးအားကြီးတွေကိုကျွန်တော်တို့စုစည်းရဖြစ်အောင်စုစည်းဖို့ရပြီးတော့ယုံကြည်မှုပုံမူခိုင်မာဖို့ရနောက်တစ်ခုကကျွန်တော်တို့ Federal Democracy နိုင်ငံတော်တစ်ခုကိုပေါ်ပေါက်လာရေးအတွက်ကိုကျွန်တော်တို့အကောင့်ထဲဖော်မှာအားသာလာဖို့ရအဲဒီရည်ရွယ်ချက်တွေနဲ့ကျွန်တော်ဒီအဖွဲ့ကိုဖွဲ့လိုက်တာပါခင်ဗျာ
တနင်္လာရီတိုင်းတွင်းမှာသူတို့စိုးမိုးထိန်းချုပ်ထားတဲ့နေမြေတွေရှိတဲ့အကြောင်းကိုလည်းဆက်ပြောပြပါရစေ
။ဒီစစ်ကြောင်းမှုဖွဲ့ခင်ကိုယ်သူတွေအမိအုပ်ချုပ်ရတဲ့နေမြေထဲမှာကတော့ကျွန်တော်တို့နေဆက်ကုန်တွေလမ်းတစ်ခုရှိတယ်။ထုံခါမောတောင်လမ်းပိုင်းပေါ့။အဲဒီလမ်းပိုင်းကတော့ကျွန်တော်တို့အရင်မနစ်နေကလေးကစပြီးတော့ကျွန်တော်ထိန်းချုပ်ထားတဲ့နေမြေတွေပေါ့။
တောင်ပိုင်းညီနောင်တပ်ပေါင်းစုအနေနဲ့ဆရာနာရှင်ကိုတွန်းလှန်တဲ့ဒေသရင်းကမဟာမိတ်အဖွဲ့အစည်းတွေနဲ့လက်တွဲသွားမှာဖြစ်တယ်လို့လည်းတောင်ပိုင်းတပ်ပေါင်းစုကပြောဆိုသွားပါတယ်ရှင်
။မအေးအေးမာရဲ့သတင်းပေးပို့ချက်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်။သောတာရှင်တို့အခုနားဆင်နေကြရတာကတော့ VOE မြန်မာပိုင်းအစီအစဉ်ရဲ့ကြာသာပတင်းတွေမနေ့ခင်ထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။ကျမတို့ VOE ကနေပုံမှန်ထုတ်လွှင့်ပေးနေတဲ့ TV သတင်းလွှာအစီအစဉ်တွေကိုလည်း website ပေါ်ကဓာတ်ရိုက်နားဆင်ဆိုတဲ့အောက်ကနေ့စဉ် TV သတင်းလွှာခေါင်းစဉ်ကိုနှိပ်လိုက်ရင်ဆယ်ရက်စာပြန်ပြီးတော့ကြည့်ရှုနိုင်တယ်လို့ပဲအပတ်စဉ် TV magazine ကိုလည်းကြည့်ရှုနိုင်ပါတယ်ရှင်
။ VOA American တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ။ VOA Telegram စာမျက်နှာလိပ်စာ t.me/bamisvoanews မှာ join လုပ်ပြီးထိတ်ဆက်လိုက်တာနဲ့ထိတ်တန်းရောက်သတင်းတွေကိုဖြန့်ချိခြင်းနဲ့ဒီပိုင်းနဲ့ထဲရရှိနိုင်မှာပါ။ VOA Telegram တရားဝင်စာမျက်နှာက VOA Bami ဆိုတဲ့တမယ်နဲ့Blue Mark အပြာရောင်အမှတ်လေးပါတာသတိပြုကြပါရစေ။ VOA သတင်းတွေပေးသက်စီအများဆုံးပေးပို့နိုင်မှုအစဉ်ကြိုးစားနေပါတယ်ခင်ဗျာ
။မင်္ဂလာမနက်ခင်ပါရှင်။အခုတော့နိုင်ငံတကာသတင်းဆောင်မတွေကိုတလဲတင်ပြပေးမှာပါ။အမေရိကန်ပြည်ထောင်စုမှာအလတ်ရဲ့ရာသီလွှတ်တော်လုပ်ငန်းတွေမရနာခင်ယူကရိန်းကိုဘီလီယံနဲ့ချီအကူအညီပေးရေးကိစ္စသဘောတူနိုင်ဖို့အမေရိကန်လွှတ်တော်အမတ်တွေအချိန်လူစူးစမ်းနေကြပါတယ်။အကူအညီပေးခြင်းနဲ့ဆိုရင်နေကြားလုံခြုံရေးအတွက်အသုံးစရိတ်ကိုလည်းအတည်ပြုရမယ်လို့ Republican အမတ်တချို့ကတောင်းဆိုနေကြတာပါ။ VOA ရဲ့လွှတ်တော်ဆိုင်ရာသတင်းတောက် Catherine Gibson သတင်းပေးပို့ထားတာကိုမတ်စုမုံပြောပြပေးပါမယ်ရှင်။
ယူကရိန်းတပ်တွေဖို့တိုက်ပွဲဝင်မဲ့နောက်ထပ်ဆောင်းရာသီတစ်ခုကိုဖျက်ဆီးရတော့မှာပါ ရုရှားကျူးကျော်စစ်ကိုတုံ့ပြန်ဖို့နိုင်ငံတကာရဲ့အကူအညီကအရေးကြီးပါတယ် အမေရိကန်လွှတ်တော်အတွင်းကွဲလွဲချက်တွေကြောင့်အကူအညီရရေးကိစ္စတွေထိခိုက်ပျက်ပြားနိုင်ခြင်းရှုံနေရပါတယ
် Long weeks
တရင်ပအပြောကြားအတော်ကြာကလေးက Republican အမတ်တချို့က Ukraine ကိုထောက်ပံ့ရေးကိုတခြားကိစ္စတွေနဲ့ပူးတွဲလုပ်ဖို့ပြောနေတာဟာအန္တရာယ်သိပ်ကြီးပါတယ်
အမျိုးသားလုံခြုံရေးအသုံးစရိတ်ဒေါ်လာ106ဘီလီယံသုံးစွဲရေးအမေရိကန်အစိုးရကလွှတ်တော်ကိုတောင်းဆိုထားပါတယ်။ယူကရိန်းတွက်ကဒေါ်လာဘီလီယံ60နဲ့အစ္စရေးတွက်က14ဘီလီယံထောက်ပံ့ရေးပါဝင်ပါတယ်။ဒ ီကူညီတွေကိုပေးချင်ရင်အမေရိကန်နဲ့ဂျာလုံချုံရဲ့အတုံးစိတ်ကိုလည်းဘီလီယံနဲ့ချီအတည်ပြုရမယ်လို့ Republican Party ဝင်တွေကတောင်းဆိုနေတာပ
ါ I called the president last week to make sure he understood
ဒီရှုပ်ထွေးနေတဲ့တောင်ပိုင်းနယ်ခြားကိစ္စယုံကြည်လောက်တဲ့အနေအထားဖြေရှင်းဖို့ကြိုးစားတာမျိုးမလုပ်ဘဲနဲ့ Ukraine ထောက်ပံ့ရေးဥပဒေကြမ်းကိုအတည်ပြုနိုင်မှာမဟုတ်ဘူးဆိုတာပြီးခဲ့တဲ့သတင်းဘက်ကကျွန်တော်သမ္မတကိုပြောခဲ့ပါတယ်ကျွန်တော်ကဥပဒေကြမ်းကိုအားတက်သရော်အဓိကထောက်ခံခဲ့တဲ့သူမျိုးကျွန်တော်တို့ဘက်ကသဘောထားကိုတင်ပြခဲ့တာပါ
ဗလိုဒီမီယာဇလန်စကီကတော့အမေရိကန်လွှတ်တော်ကပေးမဲ့အကူအညီဟာနိုင်ငံတကာမျက်နှာစာမှာအောင်မြင်မှုတွေရဖို့အရေးကြီးတဲ့အချက်၃ခုတည်းကတစ်ခုဖြစ်တယ်လို့ပြောပါတယ
်
စင်ကာပူရရှိနေပြီးတော့လွယ်ကူတဲ့ကိစ္စမဟုတ်ဘူးလို့လည်းဆိုပါတယ်ဒါပေမဲ့လည်းအားလက်ရဲ့ရာသီမှုလွှတ်တော်အမတ်တွေဆွေးနွေးတွေးဆောင်နိုင်မဲ့အချိန်ကသတင်းပတ်အနည်းငယ်ပဲကြာမှာတော့တယ
် We didn't just pull those figures out of thin air.
ကျွန်တော်တို့တောင်းတဲ့ဒီကိန်းဂဏန်းပမာဏကအခုမှရုတ်တရက်ထွက်တာမဟုတ်ပါဘူး။ဒါမဲ့သတင်းပတ်တွေမှာသူတို့ဘက်ကဘာရီလိုအပ်မယ်ဆိုတာကိုကျွန်တော်တို့ရဲ့မဟာမိတ်လက်တွဲဘက်ယူကရိန်းဘက်ကပြောထားတာပါ။အချိန်မီလုံနိုင်ဖို့အရေးကြီးလို့နေပါတယ်။အချိန်တိတ်မကြမ်းတော့ပါဘူး
။ Republican အမတ်တော်တော်များများကတော့အကူအညီတွေဆက်ပေးနေမယ်ဆိုရင်ပြည်တွင်းလိုအပ်ချက်တွေဖြည့်ဆည်းရေးလက်ဟာချက်တွေရှိမှကိုစိုးရိမ်နေအကြောင်းပြောပါတယ်။ယူကရိန်းကိစ္စကိုပြည်တွင်းနိုင်ငံရေးကိစ္စတွေနဲ့တီးခြားစဉ်းစားလို့မရဘူးလို့လေလာသုံးသပ်သူတဦးကပြောပါတ
ယ်။ Well, Ukraine is a port very
great. ယူကရိန်းကအရေးကြီးပါလိမ့်မယ်။ဒါပေမဲ့ကျွန်တော်တို့ပြည်တွင်းမှာလည်းလှုပ်ဆောင်ရမယ့်ကိစ္စတွေရှိနေပါတယ်။စည်ရင်နှောင်းပါမှုလိုကိစ္စတွေတခြားအကြောင်းအရာတွေဒါတွေကိုပို့ပြီးတော့တုံးတင်တယ်ဆိုတာမျိုးဒီနှစ်ခုဒွန်တွဲတယ်ဆိုပြီးတော့တတ်မှတ်တဲ့ကိစ္စကမှောင်ရွံ့တဲ့အကြောင်းပြချက်ပါ။ကြီးမြတ်တဲ့နိုင်ငံကြီးတစ်ခုအနေနဲ့အကြောင်းအရာနှစ်ခုတက်ပို့တဲ့ကိစ္စတွေကိုတပြိုင်တည်းမှာအောင်မြင်အောင်လုပ်နိုင်ပါလေ
Republican လွှတ်တော်အမတ်အများစုလွှမ်းမိုးထားတဲ့အောက်လွှတ်တော်အတွက် Ukraine ကိုအကူအညီပေးရေးကိစ္စကန့်ကွက်တာဟာအရေးကြီးတဲ့ကိစ္စတစ်ခုလို့မြင်ပါတယ်ဒါပေမဲ့လည်းအောက်လွှတ်တော်ဥက္ကဋ္ဌ Mike Johnson ကတော့ Ukraine ကိုထောက်ပံ့ရေးဥပဒေကြမ်းမဖြစ်မနေအတည်ပြုနိုင်မယ်လို့ယုံကြည်တဲ့အကြောင်းပြောဆိုထားပါတယ်ရှင်
ယူကရိန်းကိုအခုညီပေးရေးကိစ္စအမေရိကန်လွှတ်တော်မှဆွေးနွေးနေကြတဲ့နောက်ဆုံးရအခြေအနေကိုမတ်ဆွမော်တင်ပြပေးခဲ့တာပါရှင်။အခုတော့သိပ်ပံတီထွင်မှုဆိုင်ရာသတင်းဒုတိယတင်ပြလိုပါတယ်။ Robot ခေါ်လှုပ်ရှားနိုင်တဲ့ဆက်ရုပ်တွေမှာလျှက်စစ်ဓာတ်အားအတွက်ဓာတ်ခဲအသုံးပြုရပါတယ်။ဒါကြောင့်အချိန်ကြာလာတာနဲ့အမျှအားကုန်ပျက်စီးတာပုံမှန်အလုံးမလုံးနိုင်တာသဘာဝပတ်ဝန်းကျင်ထိခိုက်စေတာတွေဖြစ်ရပါတယ်။ဒါပေမဲ့လည်းဝါရှင်တန်တက္ကသိုလ်ကပညာရှင်တစုကတော့အလွန်သေးငယ်ပြီးဓာတ်ခဲမပါတဲ့ဆက်ရုပ်လေးကိုတီထွင်ဖန်တီးလိုက်ပါတယ်။ကိုယ်တိုင်သွားရောက်သတင်းယူထားတဲ့ VOA သတင်းထောက်နာတာရှာမော့စကာဘာယာသတင်းပေးပို့ထားပါတယ်။ကိုစော်မိုးချော်ပြောပြပေးပါအောင်ရှင်
။လက်ထောင်လေးတွေပေါ်မှာတင်ထားနိုင်လောက်အောင်သင်ခဲ့တဲ့ဒီဓာတ်ခဲမဲ့ဆက်ရုပ်လေးတွေဟာသင်ကိုအံ့အားသင့်သွားစေမှာပါ။ဒီဆက်ရုပ်လေးဟာသူ့ထက်ကြီးတဲ့ဆက်ရုပ်တွေထက်ပိုပြီးလွတ်လွတ်လပ်လပ်လှုပ်ရှားနိုင်ပါတယ်။ဒီအလွန်သေးငယ်တဲ့ဓာတ်ခဲမဲ့ဆက်ရုပ်ကလေးကိုပူတွဲဖန်တီးသူပါရဂူတန်ကျောင်းသား Kyle Johnson ကအခုလိုရှင်းပြပါတယ်
။ There are photodiodes which are little sensors
ဒီဓာတ်ကလေးတွေမှာအလင်းရောင်ကိုရှာဖွေစုပ်ယူပြီးစွမ်းအင်ထုတ်ပေးနိုင်တဲ့ကိရိယာလေးတွေပါပါတယ်။ဒါကြောင့်အလင်းရောင်ရှိတဲ့နေရာကိုရှာဖွေရွေရှားနိုင်ပြီးစွမ်းအင်ကိုကိုယ့်ဘာသာကိုထုတ်ယူနိုင်ပါတယ
်ဒီဆက်ရုပ်လေးဟာကိုယ်အနီးအနားမှာရှိတဲ့အလင်းရောင်ဒါမှမဟုတ်ရေဒီယိုလိုင်းတွေကနေစွမ်းအင်ထုတ်ယူပြီးအမြဲတမ်းရွေလျားနေနိုင်ပါတယ်ဓာတ်ခဲလို electronic စွန့်ပစ်ပစ္စည်းတွေအတွက်လဲစိတ်ပူစရာမလိုတော့ပါဘူးဒီဝါရှင်တန်တက္ကသိုလ်ကအဖွဲ့လေးဟာကွန်ပျူတာ mouse လိုအရာလေးတွေဒါအပြင်လေထဲမှာအလိုအလျောက်ပုံပန်းတံတားနဲ့လမ်းကြောင်းပြောင်းပြန်ဝဲပြီးတဘာဝပတ်ဝန်းကျင်အချက်အလက်တွေကိုစုဆောင်းနိုင်တဲ့ micro flyer ခေါ်ပြန်ဝဲနိုင်တဲ့ micro chip လေးတွေအပါအဝင်တဘာဝပတ်ဝန်းကျင်ကိုမထိခိုက်စေတဲ့အသေးစား electronic ပစ္စည်းတွေထုတ်လုပ်နိုင်ဖို့အာရုံထားလှုပ်ဆောင်နေတာပါအားလုံးကိုလက်နဲ့ပဲပြုလုပ်ထားတာဖြစ်ပြီးဇာကနာလိုညှက်ကလေးတွေနဲ့အနုကြည့်မှန်ဘလူးမိုက်ခရိုစကုပ်နဲ့ကြည့်ပြီးစိတ်ရှိလက်ရှိတက်ဆင်ထားတာပါပူတွဲဖန်တီးသူပါရဂူတန်ကျောင်းသားဗင်စင့်အရိုယိုစ်ကတခုလိုပြောပါတယ
် Electronics has been a passion from childhood but to work at the
Electronics ပစ္စည်းတွေနဲ့ပတ်သက်ပြီးငငယ်တည်းကစိတ်ဝင်စားတာပါဒါပေမဲ့အခုလိုအတတ်ပညာနဲ့အသေးစားလေးတွေကိုဖန်တီးနိုင်လိမ့်မယ်လို့ မစင်စားခဲ့မိပါဘူ
းလက်ထောက်ပေါမောက်က Viscram Lia ကလည်းအခုလိုပြောပါတယ
် The equipment to make our prototypes here in house including
အသုံးပြုနေကြအနုကြည်မှန်ဘလူးနဲ့လျှက်စီးပတ်လန်တည်ဆောက်တဲ့လေဆာရောင်ကြီး၃ဆက်တွေခဲတိုးတဲ့ဆက်တွေစတဲ့ကိရိယာတွေအသုံးပြုပြီးဒီကနဦးပုံစံကိုဒီမှာပဲဖန်တီးထားတာပ
ါမတူညီတဲ့ပတ်ဝန်းကျင်နေရာတွေမှာအချက်အလက်တွေကိုစုဆောင်းတဲ့အခါဒီပြားစေးလောက်ပဲရှိတဲ့ဆက်ရုပ်လေးဟာသူ့ရဲ့အလေးချိန်ထက်သုံးစားလောက်လေးတဲ့ကိရိယာတွေကိုတည်ဆောင်နိုင်ပါတယ်။ဘာတွေဆက်လုပ်ဖို့ရည်ရွယ်ထားတယ်ဆိုတာကိုတော့ပါဝင်ဖန်တီးသူတယောက်ဖြစ်တဲ့ပါရဂူတန်ကျောင်းသားဇက်ခရီအင်ဂဟတ်ကအခုလိုပြောပါတယ
်။ We're looking forward to finding ways to get a lot of these small
ကုလဆက်ရုပ်သေးသေးလေးတွေကိုစုစည်းပြီးပုံမအဆင့်မြင့်တဲ့အလုပ်တွေကိုလှုပ်ဆောင်နိုင်ဖို့မျှော်လင့်ထားပါတယ်။ဥပမာဆက်မှုစုံတစ်ခုလုံးကိုလေ့လာစောင့်ကြည့်တာဒါမှမဟုတ်တဘာပဝန်းကျင်ပေါ်ထိခိုက်ပျက်စီးမှုတွေကိုလေလာဖော်ထုတ်တာစရမျိုးတွေကိုလောက်ဆောင်နိုင်ဖို့ရည်ရွယ်ထားပါတယ
်ဒီလိုတက်ခဲမပါပဲစွမ်းအင်ထုတ်လို့အသုံးပြုနိုင်တဲ့ဤပညာကိုစေဝါနဲ့ကျန်းမာရေးဆိုင်ရာပစ္စည်းကိရိယာတွေမှာအသုံးပြုဖို့အပြင်အာကာသစူးစမ်းလေလာမှုတွေမှာပါအသုံးပြုနိုင်ဖို့ဒီအဖွဲ့ကမျှော်လင့်ထားပါတယ်
ကိုယ်ဆောင်မှုချက်ပြော့ပြပေးခဲ့တာပါရှင်။သတင်းပေးပို့ချက်တွေနဲ့သတင်းဆောင်မတွေအပြီးမှာတော့ရုရှားရွေးကောက်ပွဲအတွက်အဖြတ်မှောက်တွေရှိတယ်လို့ရုရှားကပြောဆိုချက်အပေါ်အချက်လက်တွေစစ်ဆေးထားတဲ့ Polygraph ရုပ်သံတို့တစ်ခုကိုတင်ပြပေးလိုပါတယ်။ရုရှားနိုင်ငံမှာရွေးကောက်ပွဲကိုနှောက်ယှက်ဖို့ပြည်ပြည်လူလိန်လူညစ်တွေကြံစည်လှုပ်ဆောင်နေတာလို့ရုရှားရွေးကောက်ပွဲကော်မရှင်အကြီးအကဲကပြောပါတယ်။သူပြောတာကတချို့တဝက်တော့ဟုတ်ပါတယ်အချက်လက်အခြေခံပြီးမှားမှန်အတည်ပြုထားတဲ့ VOA ရဲ့ Polygraph ရုပ်သံဗီဒီယိုမှာတင်ဆက်ပေးထားပါတယ်ရှင
်ရုရှားသမ္မတဗလာဒီမီယာပူတင်2024ခုနှစ်မတ်လမှာကျင်းပမယ့်သမ္မတရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်မှာဖြစ်ပြီးတော့အနည်းဆုံး2030ခုနှစ်အထိတော့အာဏာဆက်ပြီးတော့ယူထားလိမ့်မယ်လို့ Reuters သတင်းဌာနကနိုဝင်ဘာလ6ရက်နေ့ကပဲသတင်းဖော်ပြသွားပါတယ်ယူကရိန်းနိုင်ငံမှာဆီယာဇွေးမှုတွေကျူးလွန်တယ်လို့အတိုက်ခံတွေကိုထောင်ချတာနိုင်ငံကနေနှင်ထုတ်တာတွေနဲ့ပါနာမည်ကျော်တဲ့သမ္မတပူတင်အတွက်နိုင်ငံကြီးပြိုင်ပွဲနဲ့လည်းရင်ဆိုင်စရာမရှိတယ်လို့လူရုစီကထောက်ခံမှု80ရာခိုင်နှုန်းကျော်ရလိမ့်မယ်လို့ Reuters သတင်းမှာဖော်ပြပါတယ်အဲ့ဒါတော့မှရုရှားဗဟိုရွေးကောက်ပွဲကော်မရှင်အကြီးအကဲအဲလာပန်ဖီလိုဗာကနိုဗ ెంబ ာလ27ရက်နေ့မော်စကိုမှာကျင်းပတဲ့ညီလာခံမှာပြောကြားသွားတာက2024မတ်လမှာသမ္မတရွေးကောက်ပွဲကျင်းပဖို့ရှိရဆိုတော့ဒီရွေးကောက်ပွဲကိုနှောက်ယှက်ဖို့နာမည်ဖြစ်ဖို့လုပ်ပြီးတော့ငွေရှာနေတဲ့ပြည်ပြည်လူလိန်လူညစ်လုပ်ငန်းတွေစနေပါပြီလို့ပြောသွားပါတယ်။ဟုတ်ပါတယ်။သူပြောတာတစိတ်တစ်ပိုင်းမှန်ပါတယ်။အော်တိုဝါလာ22ရက်နေ့မှာရုရှားအတိုက်ခံခေါင်းဆောင်တွေပြည်ပရောက်ရုရှားအဖွဲ့ဝင်တွေနဲ့နိုင်ငံရေးလှုပ်ရှားသူတွေဂျာမနီနိုင်ငံဘယ်လင်မြို့တော်မှာစုဝေးပြီးတော့ပူတင်ရဲ့ဟောရင်တွေကနိုင်ငံရေးပြိုင်ပွဲမီခေးလ်ကိုဒေါ်ဂေါစကီကိုကြော်ညာပေးနေခဲ့ကြပါတယ်။မလာရွေးကောက်ပွဲမတိုင်ခင်မှာပူတင်ကိုဆန့်ကျင်ပြီးတော့နိုင်ငံအနှံ့ဆန္ဒပြကြဖို့လည်းသဘောတူခဲ့ကြပါတယ်။အတိုင်းခံတွေဟာဩဇာညောင်းတဲ့နိုင်ငံရေးသမားတွေ၊စာရေးဆရာတွေ၊နေမဲကျော်အမှုပညာရှင်၊ဂီတသမား၊ရုပ်ရှင်မင်းသားဒီလိုမျိုးစောင့်ကြည့်ခဲ့တဲ့သူတွေလည်းပါဝင်ပေးဖို့မျှော်လင့်ထားတယ်လို့ဒူမားလွတ်တော်အမတ်ဟောင်းဒီမီထရီဂက်ကော့ဖ်ကပြောပါတယ်။ဒါမဲ့လည်းပြည်ပြေးရုရှားနယ်ဝါတွေဟာပြည်ရင်းမှာသမ္မတရွေးကောက်ပွဲကိုတိုက်ခါကြဖို့ကြိုးစားတာဟာအထင်မြင်မှအောင်လုပ်တာဖြစ်နေတယ်လို့ပန်ဖီလိုဗာကပြောပါတယ်။နိုင်ငံတကာစောင့်ကြည့်ကိစ္စတွေကရုရှားရွေးကောက်ပွဲရဲ့စနစ်တကျမတမာမှုတွေကို2017ခုနှစ်တည်းကမှတ်တမ်းတင်ထားပါတယ်။2024ရွေးကောက်ပွဲနောက်ပိုင်းရုရှားနိုင်ငံကိုပူတင်ဆက်ပြီးအုပ်ချုပ်နေမယ်ဆိုရင်ဥရောပနိုင်ငံတွေအနေနဲ့သူ့ရဲ့အုပ်ချုပ်မှုကိုတရားမဝင်သတ်မှတ်ဖို့အတွက်ဥရောပကောင်စီညီလာခံမှာအော်တိုဝါလာ23ရက်နေ့ကတိုက်တွန်းသွားခဲ့ပါတယ်ရှင်။
ဒီလိုမှားမှန်မသေးချာတဲ့အကြောင်းအရာတွေနဲ့ပတ်သက်ပြီးအချက်လက်တွေနဲ့အတည်ပြုသိရှိလိုတဲ့ဆိုရင်တော့ VOA ရဲ့ Polygraph website မျက်နှာ polygraph.info မှာတွားရောက်ကြည့်ရှုနိုင်ကြပါတယ်ရှင
်။မသေးချာမြေယာမှုတွေအပြည့်အပြောင်းလဲတွေများတဲ့ကမ္ဘာကြီးမှာကျွန်တော်တို့ကြားသလိုမြင်သလိုဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါတယ်တဲ့င်းကိုတပိုင်းတစပဲကြားသိလိုက်ရရင်ယုံကြည်မှုတွေကိုလက်လွတ်လိုက်ရတာတွေရှိပါတယ်အကြက်တဲကာလတွေမှာကျွန်တော်ရဲ့အိမ်မက်တွေညှော်လင့်ချက်တွေ
ပိုကောင်းတဲ့မနက်ဖြန်တွေကိုတောင်းတမိတာတွေကဒရင်လွတ်လပ်ခွင့်အပေါ်မှာမူတည်နေပါလေ။ကျွန်တော်တို့ VOA ကအန္တရာယ်ကြားကနေသတင်းတွေကိုတင်ဆက်ပေးနေပါတယ်။ကဘာကြီးနဲ့ချိတ်ဆက်ပြီးအမှန်တရားကိုဆောင်ကျင်းပေးနေပါတယ်။VOA American အတန်ကသတင်းမှန်တွေကိုဗတ်ပေါင်းစုံကတင်ပြပေးနေပါတယ်ခင်ဗျာ
မင်္ဂလာမနက်ခင်ဗျာရှင် VOA American အတန်ရဲ့2023ခုနှစ်နိုဝင်ဘာလ30ရက်နေ့ကြာသပတေးတွေမနက်ခင်းအစီအစဉ်တွေကိုလိုင်းဒိုမီတာ3049ရို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်း9ရက်အစီအစဉ်မှာတော့ဂျင်စီအကစားအစီအစဉ်တို့ကိုမကြခင်မှာနားဆင်ချရမှာဖြစ်ပါတယ်အခုရေဆုံးတော့အေဒီတာနဲ့ဆွေးနွေးခန်းအစီအစဉ်ကိုတင်ပြပါမယ်ရှင်တစ်တုံညာနှစ်ခွန်စစ်စင်ရေးတလှပြည့်တဲ့နေ့မှာပဲညီနောင်မဟာမိတ်သုံးဘွဲ့ကစစ်စင်ရေးနောက်တစ်ဆင့်တိုးချဲ့မယ်လို့ကြေညာပါတယ်တစ်ချိန်တည်းမှာပဲတရုတ်ကလည်းနေဆက်ဒေသအပြည့်ရဖို့တိုက်တွန်းတောင်းဆိုနေတာပါစစ်စင်ရေးကျေပြန့်လာမယ်ဆိုရင်တရုတ်နိုင်ငံအနေနဲ့ဘာလုပ်နိုင်ပါမလဲရှစ်ဆက်တိုက်ပွဲတွေအခြေအနေဘလို့ဖြစ်လာနိုင်ပါမလဲဒီသတင်းပါအေဒီတာနဲ့ဆွေးနွေးကန်အစီအစဉ်မှာဥကျော်စန်တာကိုမမျှသင်အောင်ကဆွေးနွေးမေးမြန်းထားပါတယ်ရှင
်မင်္ဂလာပါဥကျော်စန်တာရှင
်မင်္ဂလာပါဖြစ်စဉ
်အခုဒီရှမ်းမြောက်တိုက်ပွဲတွေရဲ့အခြေအနေကလက်တလုံးမှာဘလို့ရှိပါလဲ
ကျပြန့်လာပါတယ်ဆင်းလို့တိုက်ပွဲဟာကျပြန့်လာပါတယ်တစ်ဆင့်တစ်ဆက်ခုနှစ်ကစားရတဲ့စစ်စင်ရေးဟာအခု7 20ခုနှစ်ဆိုတော့တလားပြည်တဲ့နေ့မှာတနင်္ဂနွေထီကျရပြန်ပြန်တိုက်မယ်ဆိုပြီးတော့အဲဒီတိုင်းရင်းသားညီနောင်မဟာမိတ်တွေကကြေညာထားတာဖြစ်ပါတယ်အခုလောလောဆယ်မှာလည်းစနေနေ့ကလာကျင်းစံကြောတကယ်အဓိကကုံသွဲတဲ့နေရာမှာသူတို့တိုက်ပွဲဖြစ်တယ်အဲဒီဟာစိမ့်ပြီးပြီဆိုရဲနောက်တစ်ခါအဲဒီစီဘောလာရှိုးဘက်မှာလည်းပဲတိုင်းတုံဘက်မှာလည်းပဲလမ်းတွေကလုံးဝသုံးလို့မရအောင်ပိတ်ထားပါရဲ့အဲ TNL ကဘယ်မှာအများနဲ့တက်ဆွဲနေလဲနောက်သူတို့ဖြတ်ထားတဲ့တရားတွေကိုပြန်ပြင်ဖို့တော့မမရဘူးပြန်ပြင်ဖို့နေတာအဲတရားနာတော်စစ်တပ်ကချင်းကနေဘူးဆိုပြီးတော့ဒေသခံတွေဆရာဆင်ကြားပါရဲ့ဆိုတော့ရခိုင်ဘက်မှာလည်းကျေပြန့်လာတယ်ပုံနုကျွန်းနောက်အောက်တော်ဒီစီတောင်စားတဲ့ဘက်မှာကျေပြန့်လာတယ်ဆိုတော့တိုက်ပွဲဟာနေရာနှံ့ကျေပြန့်လာတယ်လို့ပြောမှဖြစ်ပါတယ်ဒါတဖြည်းဖြည်းနဲ့ဟုတ်လေ
အောက်တိုဘာ25ရက်ကစပြီးတော့တရုတ်ဘက်ကဟိုဟာနေဆက်ဒေတာမှာစီးလိချင်းမှုတွေကိုလှုပ်လာပါတယ်။နောက်ပြီးတော့သူကတစ်ချိန်တည်းမှာပဲဒီနေဆက်မှာပေါ့နော်အပြစ်ခတ်ရဆဲဖို့ကိုလည်းသူကတိုက်တွန်းလာတာကိုတွေ့ရပါတယ်။အဲ့တော့တစ်ဖက်မှာပြောမယ်ဆိုရင်ဟိုတရုတ်ကမီးစိမ်းပြလိုက်လို့ဒီပြဿနာဖြစ်လာတယ်ဆိုပြီးတော့ပြောတဲ့လူတွေလည်းရှိပါတယ်။အဲ့တော့အဲ့တော့ဘယ်လိုနားလည်ရပါမလဲ
။ပထမဆုံးအဲ့ဒီမျိုးနဲ့ကဟာအဲ့ဒီသူတို့စီးလိချင်းငါလို့တာတော့အရင်နဲ့လှုပ်ပါတယ်2019တို့မှာလည်းပဲအဲ့ဒီဘက်မှာပြဿနာဖြစ်ရင်တရုတ်ဘက်နေဆက်ကိုရိုက်ခတ်လာတာရှိတဲ့အတွက်ကြောင့်ငါတို့ဘက်ကမထီနေနဲ့ငါတို့နေဆက်ကိုတော့လုံခြုံအောင်ကာကွယ်ရမယ်ဆိုပြီးတော့လေတန်းနဲ့ကြီးတဲ့ပေါင်းပြီးတော့လည်းနဲ့အစ်စ်တင်နေမှာခဏအဲ့လိုစေးပြလုခဲ့ပါအခုလည်းပဲအဲ့ဒီဘက်ကနေဆက်အချင်းတွေတိုက်ပွဲအချင်းတွေကုဆက်လာမှာစိုးလို့သူတို့ကအဓိကတော့ဟန်တာလိုတဲ့သဘောလိုယူဆပါတယ်ဆိုတော့သူတို့ကသူဟန်တာရဲ့တော်ကြတော့လို့ပြောတာဟာလေဒါလည်းပဲမှန်ပါတယ်။ဘာလို့သူတို့ကသူတို့လူကျင်တာရပြီလေတစ်ဖက်ကသူတို့မိစိမ်းပြလို့ခဲလို့တိုက်ပွဲဖြစ်တဲ့ဆိုစီတန်သူတို့အဓိကလူကျင်တာကမြန်မာနိုင်ငံဘက်မှာဖြစ်နေတဲ့ဒုစရိုက်ဂိုင်းတွေဒုစရိုက်မှုတွေကသူတို့တိုင်းပြည်ကိုနှင်လာတဲ့ဂုံတိခါကြစေတဲ့တရုတ်လူမျိုးတွေကကျွန်တော်ခိုင်းခံနေရတယ်ဆေးရတယ်နောက်ပြီးတော့အဲလင်းညာမှုတွေကြောင့်တရုတ်ပြည်ကလူတွေစိတ်ပွားနစ်နာရဲဆက်ဖြစ်အများကြီးဆိုတော့ဒါကိုသူကမဖြစ်စေချင်ဘူးမဖြစ်စေချင်တာကိုစစ်ကောင်စီကအစအုံလာတော့ထိတိယကိုမဟန်တာပြဘူးဆိုတော့ဒီဟာကိုအခုလုံလိုက်တဲ့အခါမှာစစ်ကောင်စီကဒါကိုပြန်ပြီးတော့သူရင်ပြပောင်းဆောင်ပြီးတော့ကဲပေးပါမယ်လုတ်ပါမယ်ဆိုပြီးလိုက်နာလာတယ်ဆိုတော့တရုတ်ကသူတို့လူကျင်တာရပြီဆိုတော့တော်ကြတော့လို့သူတို့ပြောမှာပါပဲဒီဟာတည်းလေသူတို့ကတော့စိတ်မဖြစ်စေချင်ဘူးမြန်မာနိုင်ငံလုံးဝထိမ့်နိုင်သိမြောက်ပြူကွဲသွားမှလည်းပဲသူတို့မလိုချင်ဘူးအပြင်ကလူတွေဝင်လာမှသူကမြန်မာနိုင်ငံဆိတ်ဆိတ်ပြူကွဲနေမှသူတို့ဝင်ပြီးတော့ဆရာကြီးလုချင်တဲ့သူတို့လူလူခြေလက်ကစားနိုင်အောင်ပဲတရုတ်ကလိုချင်တာပါဆိုတော့သူတို့လိုချင်တဲ့အတိုင်းအတာဖြစ်နေပြီဆိုတော့တရုတ်ကဒီအခြေအနေကိုရပ်တန့်စီချင်လာတယ်တကယ်ပဲဖြစ်ပါလိမ့်မယ်
အဲ့တော့သူကနှစ်ဖက်အပြည့်ရက်ဖို့ပြောတော့ဒီတရုတ်ရဲ့တိုက်တွန်းချက်ကဘယ်လောက်ထိထိရောက်ပါမလဲတကယ်လို့များဒီထက်ပိုပြီးတော့တိုက်ပွဲတွေကကျယ်ပြန့်လာမယ်ဆိုရင်တရုတ်ကထဲထဲဝင်ဝင်ဝင်လာနိုင်မှာလား
တရုတ်ခန္ဓာမှုအခုထိမထ ිය ောက်ပါဘူးအဲဒီတော့တော်တော်အပြောက်ခဲ့လို့ပဲတရုတ်ကအပြစ်ခတ်ရကြဖို့တစ်ဖက်လုံးထင်းထင်းသိမ်းလောက်ကြအပြစ်ကြဖို့အပြင်းထန်တိုက်တွန်းတဲ့နေ့မှာပဲ၃ညနောင်၃ပါတီမဟာမိတ်ကငါတို့တွေ့ချင်မဲ့တပြည်လုံးဆိုပြီးပြောလိုက်ဆိုတော့တရုတ်တိုက်တွန်းတာကိုသူကလုံးဝလက်မခံဘူးဆိုတဲ့သဘောဖြစ်ပါတယ်အစကလည်းတရုတ်ကသိကူညီရဲဆိုတာမိစိမ်ပြိုင်လို့တော့ပဲလို့ပြောခဲ့တာပါတုံးသက်သူတွေကလည်းပဲတရုတ်ကထဲထဲဝင်ကူညီခဲ့တာမဟုတ်ပါဘူးတရုတ်ကထဲထဲဝင်ကူညီမယ်ဆိုရင်ဟိုဟာအေးအေးရဲ့ဒီရဟန်းတက်တော်ရဲ့ခေါင်းဆောင်ဗိုလ်ချုပ်ထွန်းမြန်နိုင်ဟန်သူကပြောတယ်တွေ့ပါတယ်မီဒီယာတခုနဲ့အင်တာဗျူးလုပ်တဲ့နေရာမှာတရုတ်ကသာငါတို့ကိုထဲထဲဝင်ကူညီနေပြည်တော်တက်စင်းလိုက်ရကြပြီဆိုတာအမှန်ပါပဲတရုတ်ကအဲ့လောက်ထိမကူညီပါဘူးအခုသူတို့တိုက်ခဲ့တဲ့လက်နက်တွေမှလည်းပဲဟွာကတဆင်ကိုကန်းကိုပေးတယ်လို့သုံးသက်သူတို့ကပြောကြပါတယ်အဲဒီလိုပေးတာလည်းပဲတကယ်သူတို့ဒီမြေပြင်ကဝင်ဟင်ပြစ်နိုင်တဲ့ဟာတွေဘာတွေဟွာမှရှိနေဆိုတဲ့သတင်းကြားပါတယ်ဆိုတော့အဲ့လောက်လက်သူတို့မပေးပါဘူးသူတို့တိုင်တိုင်ပဲပေးပြီးတော့နည်းနည်းစစ်ကောင်စီကိုဒါတရုတ်ကဒါသူတို့ပြောတာနားမထောင်လို့တရုတ်ကငကားမန်းစီအောင်အပေါက်ကလေးလှုပ်ပြတာပဲလို့ယူဆမှဖြစ်ပါတယ်ဒီဟာတဲ့ပူပြီးချက်ပြန့်လာစီရတော့မရှိဘူးလို့ထင်ပါတယ်တရုတ်လည်းဝင်လိမ့်မယ်မဟုတ်ပါဘူး
အင်ဒိုနီးရှားနိုင်ငံသားကြီးဌာနဒီမကြသေးခင်ရဲ့ပိုင်းနေတော့ NUG အပါအဝင်မြမရေးမှာအဓိကပတ်သက်တဲ့သူတွေနဲ့သူတို့ကတွေ့ဆုံဆွေးနွေးမှုတွေလုပ်ခဲ့တယ်ဆွေးနွေးမှုတွေမှာအလားအလာကောင်းတယ်လို့လည်းပြောပါတယ်အဲတခါ NUG ဘက်ကကြတော့သူတို့ကစစ်ကောင်စီနဲ့လုံးဝတွေ့ဆုံဆွေးနွေးတာမဟုတ်ဘူးလို့ပြောတယ်အဲဒါဘာကြောင့်ပါလဲ
အင်ဒိုနီးရှားကတော့သူကရှင်အဥထာသူကတာဝန်ရှိတယ်သူကအဲ့လုပ်ပြခဲ့သူထင်တယ်ထင်နိုင်မပေါ့တော့သူကတော့တတ်ထိုင်ဆုံးကြိုးစားတယ်ကြိုးစားတော့သူအကောင့်မြင်စကားနဲ့ပြောတာဖြစ်ပါလိမ့်မယ်ဒါပေမဲ့အဓိက NUG ကပယ်ချလိုက်တယ်ဆိုတော့ဒါဟာသိပြီးတော့ရှင်းတွန်းထင်ရှားအကြောင်းမရှိပါဘူး NUG တို့နဲ့ဒီတိုင်းရင်းသားအင်အားစုတွေကလည်းစစ်ကောင်စီကိုမယုံပါဘူးစစ်ကောင်စီတို့မဟုတ်မြန်မာနိုင်ငံစစ်တပ်ကိုမယုံပါဘူးမြန်မာစစ်တပ်က60နှစ်အာဏာသိမ်းပြီးကြတဲ့ကငင်းငိုင်းရေးဆိုတာအကျဉ်းချင်းအကျဉ်းချင်းလှုပ်လာခဲ့တာတကြိမ်မှမှစစ်မှန်သောဆန္ဒနဲ့တကယ်ငင်းငိုင်းရေးရစီကျင်တယ်သူတို့အပေါ်စီနဲ့တစ်ဖက်လူချင်းမုံပလိုက်ဖို့လောက်ပဲသူတို့ယူကျင်တယ်လှုပ်ခဲ့တယ်ဆိုတာလူတိုင်းသဘောပေါက်ကြပါတယ်ဟိုတော်လိုင်းကောင်စီလက်ထက်ကလည်းငင်းငိုင်းရေးခေါ်တယ်ခေါ်ပြီးငင်းငိုင်းရေးပြဲသွားငင်းငိုင်းရေးလူကျင်တဲ့လူတွေကိုအကုန်လုံးတပြည်လုံးကလိုက်ဖမ်းပြီးတော့ထောင်ထဲမှာထည့်တယ်ဆိုတော့အများရန်ပြက်ပြက်ခဲ့ပါတယ်ဆိုတော့ဘယ်အဖွဲ့အစည်းမဆူအင်းအားသာပြီးတော့စစ်ကောင်စီကိုချိန်မုံပြစ်နိုင်တဲ့အခြေအနေရှိမယ်ဆိုရင်စစ်အုပ်ချုပ်ရေးကိုအမြင့်ပြတ်ဖျက်ရှားပြစ်ကျင်တဲ့လူတွေကြီးပဲဖြစ်လိမ့်မယ်ထင်ပါတယ်ဒီတော်လိုင်းအင်အားစုတွေအလုံးဟာဆိုတော့အခုအခြေအနေကသလိုကယုံကြည်မှုပုံပြီးရှိလာတဲ့အခြေအနေပေါ့လေ NUG တို့အပါဝင်ပြည်သူထောက်ခံမှုရောအခုစစ်စင်ရေးမှာရောသူတို့အရေးသားတဲ့သဘောဖြစ်လာတဲ့နိုင်ငံတကာရဲ့သလိုပဲမှရှိနေဆိုတော့သူတို့ရဲ့ယုံကြည်ရလို့မထင်ပါဘူးဆိုတော့ညီညာရေးဟာဘူလို့ဆိုမှာတော့ဖြစ်လာနိုင်လိမ့်အောင်ပဲလို့လည်းကျွန်တော်မထင်ပါဘူး
နောက်တစ်ခုကပါဒီရခိုင်ပြည်နယ်ဘက်မှာပေါ့တိုက်ပွဲတွေကပြန်ဖြစ်လာတယ်ဆိုတော့ဒါကအိနီးချင်းနိုင်ငံတွေကိုပေါ့ဥမာဘင်္ဂလားဒေ့ရှ်တို့အိန္ဒိယတို့မှာဘလို့ရိုက်ခတ်နိုင်မှာတဲ့လေတရုတ်ကရောဒီပေါ်မှာဘလို့သဘောထားရှိပါလဲ
ဟုတ်ပါတယ်တရုတ်နဲ့အိန္ဒိယကတော့ပူပြီးတော့အရေးကြီးတာပါသူတို့ကတော့နှစ်ဖက်လုံးထင်းနေတယ်ဆိုဘင်္ဂလားဒေ့ရှ်ကတော့နေချင်းဆက်နေပြီမဲ့ရခိုင်ဘက်မှာသူရဲ့အကျိုးစီးပွားတော့မရှိပါဘူးနေဆက်ကုံတော်ရေးလောက်ပဲသူကရှိတာဖြစ်ပါတယ်ဆိုတော့သူကတော့အရင်သိတော့အရင်မပါလာဘူးတော့တည်းပြောအရင်ဒီပြောတာမကြဘူးအခုပြောလာတာအိန္ဒိယကပြောလာတယ်ဆင်းသေးသေးလုပ်ကြပါသူတို့ကလဒန်ဘက်ဆုံဖွံ့ဖြိုးစီမံကိန်းဆိုတာစခဲ့တာကြာပြီးအခုထိစင်တွန်းနိုင်ဘူးတိုက်ပွဲတွေဖြစ်လာတော့ဆိုတော့သူတို့မကြက်နာခံရတယ်သူတို့လုပ်တဲ့စီမံကိန်းကသင်းပေါ်တွေဘာတွေတော့မှအေးအေးကဖန်ခဲ့တာတွေပဲရှိရဆိုတော့သူတို့အတွက်ပို့ပြီးဆိုရင်တော့သူတို့ကပို့ပြီးတော့ထင်းထင်းသေးသေးတိုက်တွန်းပါလိမ့်မယ်နောက်တရုတ်ကလည်းပဲသူတို့ဘက်မှာသူစီပွားတွေအများကြီးရှိတယ်အခုကိုတရုတ်ကချင်းစန်ကျော်တို့ဘက်မှာသူတို့နယ်မှာလုထားတဲ့စီပွားရေးဒေါ်လာဘီလီယံနဲ့ချီပြီးရမှာလုပ်ငန်းတွေစီမံကိန်းတွေရှိရတယ်နေဆက်ကုန်သွယ်ရေးကလည်းနေ့စဉ်စမ်းနဲ့စမ်းတော်တော်များများဖို့လုပ်နေရတာဆိုတော့တရုတ်ကပုံပြီးအေးလေးထားပါလိမ့်မယ်အခုထိကတော့အဲပိုက်လိုင်းတို့ဘာလို့သူတို့ထိရဆိုတော့မကြားသေးပါဘူးသို့တော်လည်းပဲတရုတ်ကတော့အများရန်စိုးရိမ်နေမှာပါအဲ့ဘက်ကိုကျပြန်လာမယ်ဆိုတဲ့ကိစ္စကိုအမေသူတို့ဘလောက်ဟန်တာနိုင်မလဲဆိုတာကတော့လောရစမှာသူတို့အပေါ်မှာသူတို့ရဲ့ဩဇာဟာအဲတိုက်ပွဲဝင်နေတဲ့လူတွေပေါ်မှာသိပ်ပြီးတော့သယုံမှုရှိတယ်ဆိုတာကိုမတွေ့ရသေးပါဘူ
းအဲဒီလိုအခြေအနေမျိုးမှာပေါ့အာဆီယံကပါရောသူကရောဂျာဝင်လာနိုင်လားအမေရိကန်ရဲ့ဒီချက်ကရော
အာဆီယံကရောဆိုတော့ပြောသလိုပဲအာဆီယံဥက္ကဋ္ဌလူကလေးအင်ဒိုနီးရှားတာဝန်ရှိဆုံးသူကသူကလို့လုပ်ပါလေဆိုတာပြောတာကိုတစ်ဖက်ကပယ်ချလိုက်တယ်ဆိုတော့ဗမာတော့လောလောဆယ်မတတ်နိုင်ပါဘူးအခုသူတို့ထုတ်ပြန်တာကအဲ့ပိတ်မိနေတဲ့ လူတွေအတွက်သူတို့စိုးရိမ်မကင်းဖြစ်တဲ့ဆိုတာကတော့စိုးရိမ်မကင်းကတော့ဘာမှမပြင်းချင်တဲ့ပတ်သက်ပြီးတော့တကွာလုံးကဖြစ်နေတာပဲကုလသမဂ္ဂဆက်ပြီးတော့အာဆီယံအဆုံးဒီလိုကြီးညာချက်လောက်ပဲရှိပါတယ်လို့ဆိုမှာဘာမှတတ်နိုင်တဲ့အခြေအနေမရှိသေးပါဘူး So ဒေါက်တာခုကအမေရိကန်အမေရိကန်ကလည်းသူတို့စိုးရိမ်ပါတယ်သူတို့ဟာဒီကိစ္စမှာတရုတ်ဘက်ကိုအကုန်လုံးပါသွားမှာတော့စိုးရိမ်ပါတယ်အဲဆိုတော့အမေရိကန် ကတချို့သုံးသပ်သူတွေကပေါ့လေသူတို့အနေနဲ့တော့ကာကွယ်သင့်တယ်အဲ့ဒီအင်အားစုတွေနဲ့အမေရိကန်ကလည်းချင်းကပ်သင့်တယ်ဆိုတာမျိုးပြောလာပါတယ်ဆိုတော့တချင်တဲ့မှာပဲတရုတ်ကတော့အဲ့ဒီအမေရိကန်နဲ့နှိစက်တဲ့အဖွဲ့ကိုသိယုံကြည်ပုံမရပါဘူးတောင်ပိုင်းအဖွဲ့တချို့ပေါ့လေဆိုတော့ဖြစ်ချင်းဖြစ်လာရင်တော့ဒါတရုတ်ကလည်းပဲသူတို့စိုးရင်လည်းအမေရိကန်ကလည်းစိုးရင်လည်းဆိုတော့စိုးရင်ကြီးကတခုရ
ံးသွားနိုင်မဲ့အခြေအနေအလားလားရောဘယ်လိုရှိပါလဲ
ခုနကနိုင်မဲ့ဆက်ပဲပြောချင်ပါတယ်တိုက်ပွဲကတော့ပြီးဆုံးသွားမဲ့လာလာတော့မတွေ့ပါဘူးမြန်မာနိုင်ငံမှာတိုက်ပွဲဟာဟုတ်လွတ်လပ်ရပြီကလေးကတိုက်လာတဲ့တိုက်ပွဲပြည်တွင်းစရာနည်းနည်းနည်းသွားတယ်ဆုတ်သွားတယ်ဝီဝီကျေပြန့်လာတယ်ဆိုတာဖြစ်ပါတယ်ဥကကျေပြန့်လာတဲ့နိုင်ငံလုံးကိုဆိုပြီးတော့ဆက်လက်ပြီးတော့ကျေပြန့်လာအောင်ဖြစ်ပါတယ်သို့တော်လည်းပဲပထမဆုံးကျွန်တော်ပြောကြည့်လို့ပဲစစ်တပ်တော်လှန်ရေးအင်အားစုရဲ့အားလုံးဟာ United Central Command တခုရဲ့အောက်မှာတဒိုင်းနေတဲ့သိမ့်ပိုက်ဖယ်ရှားနိုင်တဲ့ပုံစံမျိုးတော့မဟုတ်ပါဘူးကြောက်ကြစင်းနေသူ့နေရာနဲ့ဆိုကွယ်လိုက်တိုက်နေရတာဖြစ်တော့သူတို့ရဲ့သိမ့်ပိုက်တဲ့နယ်မြေပူများလာမယ်စစ်တပ်ထိန်းချုပ်ရတဲ့နယ်မြေပူအားနေသွားမယ်တိုက်ပွဲတော့ဆက်လက်ပြီးတော့ဖြစ်နေမှာပါဆိုရင်ကြတခုကတော့ဒါမှမဟုတ်ကျွန်တော်အဆိုရင်လုံလာလဲဖြစ်ကောင်းဖြစ်မယ် proxy war ပေါ်လေတစ်ဖက်ကအမေရိကန်ကလည်းသူတို့လူလာတဲ့လူတွေကိုပူပြီးအားပေးတာမျိုးဥပမာပြန်ဘာမှ act တော့ဘာလို့ဖြစ်လာပြီဆိုပြီးတော့အဲ့ဟာနဲ့တိတိပုံပေါ်လေသွားပြီးတော့အားပေးတာမျိုးလုပ်လာမယ်တရုတ်ကလည်းပဲသူတို့ရဲ့လူတွေကိုအမေရိကန်ကဒီဘက်ကအားပေးတာတွေ့ရင်သူကလည်းပို့ပြီးအားပေးလိုက်ရင်တော့ proxy war ပေါ်လေတစင်းကန်စပွဲပုံစံမျိုးဖြစ်ကောင်းဖြစ်လာနိုင်လားဆိုတော့ဆိုရင်ဇာထူးစီပါတယ်ဒါမဲ့အဲ့လည်းပဲကျွန်တော်အစိုးရလိုပြီးပြောတာဖြစ်ပါလိမ့်မယ်တကယ်ဖြစ်လာနိုင်တာကတော့တော်လိုင်းအင်အားစုတွေရဲ့လက်ထဲမှာနေနေပို့ရောက်စီပြီးတော့စစ်ကောင်စီရဲ့ထိန်းချုပ်နိုင်မှုကပို့ပြီးကျုံသွားမယ်ဆိုတာကတော့တကယ်ဖြစ်လာလိမ့်မယ်လို့ယူဆပါတယ်ခင်ဗျာ
ဟုတ်ကဲ့ပါကျော်စန္ဒရှင်ကျေးဇူးအများကြီးတင်ပါတယ
်ဟုတ်ကဲ့ကျေးဇူးပါပဲ
အေဒီတာနဲ့ဆွေးနွေးခန်းအစီအစဉ်ကိုနားဆင်ကြည့်ရှုခဲ့ကြတာဖြစ်ပါတယ်ရှင်။မြချခင်မှာတော့အပတ်စဉ်အားကစားအစီအစဉ်ကိုနားဆင်ကြည့်ရှုချရဖို့ရှိပါတယ်။အခုရင်ဆုံးတော့ဂျန်စီအစီအစဉ်ကိုတင်ပြပါမယ်ရှင်။လူငယ်တွေဟာဘယ်ခေတ်ဘေကာလာမှာမဆိုသူတို့ရဲ့ရှင်သန်ရည်တည်မှုအတွေ့စွန့်စားလောက်ကင်လို့စေအဖြစ်ရှိသူတွေပါဒီလိုစွန့်စားလောက်ကင်ချရမှာခေဆက်ဆက်မြန်မာပြည်ကလူငယ်တွေတွားရောက်လောက်ကင်ခြင်းနဲ့နေရာတစ်ခုဖြစ်တဲ့ဂျပန်နိုင်ငံလည်းတစ်ခုအပါအဝင်ဖြစ်ပါတယ်အခုဆိုရင်ဂျပန်နိုင်ငံကမြန်မာလူသားတွေကိုတရားဝင်ခေါ်ယူတာရှိတယ်လို့မြန်မာနိုင်ငံကလူငယ်အများအပြားဟာလည်းအဲ့ဒီမှာတွားပြီးတော့အလုပ်လုပ်နေကြပါတယ်ဂျပန်မှာတရားဝင်တွားရောက်လောက်ကင်နေတဲ့မျိုးသမီးငယ်လေးတယောက်ရဲ့လုပ်ငန်းခွင်အတွေ့အကြုံကိုဂျန်စီပရိသတ်တွေသိရှိရအောင်မက်ခင်လေးကဆက်သွယ်စကားပြောထားပါတယ်ရှင
်ဂျန်စီတို့တက်ချင်ရောက်ပြီးဒီတစ်ပတ်မှာတော့ခေတ်ဆက်ဆက်ကမြန်မာလူငယ်လေးတွေတွားရောက်ပြီးတော့စွန့်စားလောက်ကင်ခြင်းတဲ့နေရာတစ်ခုဖြစ်တဲ့ဂျပန်နိုင်ငံကလုပ်ငန်းခွင်အကြောင်းကိုဂျန်စီမျိုးဆက်လူငယ်တယောက်ကပြောပြဖို့အတွက်ဖိတ်ခေါ်ထားတယ
်ကိုနီချီဝါကျမနာမည်တော့မီတက်ကိုပါရှင်မန္တလေးတိုင်းအညာဘက်ကလာပါရှင
်ပထမဆုံးတော့ဂျပန်မှာလုပ်ငန်းဝင်ဝင်မှုအတွက်ဘာရီပြင်ဆင်ရမလဲဘာရီလိုအပ်လဲဆိုတဲ့အကြောင်းကြည့်အောင်နော
်ဒီမလာရင်တော့ဒီမှာအလုပ်လုပ်နေတဲ့ဂျပန်တန်းတက်လာ3နှစ်ကြီးပါတော့ဂျပန်တန်းတက်ပြီးတော့ဒီရောက်လာခဲ့ပါတယ်ညီမလာတော့ဘယ်လိုလုပ်ဆိုရင်ညီမနိုင်ငံမှာအစိုးရခုလူချက်ရတာလေအင်ဂျင်နီယာတခုနဲ့ချိန်ရတယ်အဲ့ချိန်မှာညီမအင်တာအချိန်ပြီးတော့ညီမဖောင်တင်နေချိန်မှာအောင်လက်ခံပြီးတော့သူကဝန်ကွန်းဆောင်ွက်ပြည်ညီမဝန်ကွန်းဆောင်ွက်အောင်ပြီးတော့ညီမကိုသူက6လက်တင်းတင်းတက်ရမယ်ညီမ6လက်တင်းတင်းတက်မယ်6လက်တင်းတင်းတက်တော့ညီမအင်တာဗျူးဖြေတိုင်းရမယ်အင်တာဗျူးအောင်သွားတဲ့ကျတော့ညီမကိုဂျပန်ဖို့သူ COE တင်ပေးတယ် COE တင်ပြီးညီမဂျပန်ဖို့ COE ကြတာလေးပါတယ်ညီမဒီရောက်တော့ခါကျ3နှစ်စာချုပ်ချုပ်ခဲ့တာဆိုတော့ညီမဒီမှာကတော့တစ်နှစ်စာချုပ်ချုပ်ပြီးတော့ညီမဒီကလာကတော့တစ်နှစ်စာချုပ်ချုပ်ပြီးတော့ဒီရောက်တော့နောက်တစ်နှစ်ဆက်ဆုပ်ဖြတ်ပြီးစာချုပ်တော့ညီမတို့လာ training visa နဲ့လာတာဆိုတော့3နှစ်ကဘယ်လိုပဲပြည့်လို့ရပါ
အချမ်းမြေကြဆိုတော့လူငယ်ဆိုပေမဲ့လည်းအစားအသောက်နေထိုင်နောက်ပြီးတော့ပတ်ဝန်းကျင်အဲ့ဒါတွေအတွက်လည်းသတိထားပြင်ဆင်ကြရရှိပါတယ်နီ
။ဗန်ပိုအင်းကြီးတယ်မြန်မာတဲ့အစားအသောက်မျိုးတော့ပိုကြီးတယ်အဲ့ဒီအချိန်မှာကိုကအင်းကြီးကြောက်တယ်ညာသူဆိုအင်းကြီးကြောက်တယ်အဲ့မှာဘယ်လိုပြဿနာတက်အောင်ဆိုအလုပ်ထဲရောက်ပြီးတော့အင်းကြီးတန်မခံနိုင်တဲ့ကျွန်တော်မျိုးအကျိုးပြီးတော့အမျိုးတွေဆိုတူတူတက်ဝေးရတယ်ချေးတွေပါလို့ပို့ပြီးတူတူတက်ဝေးရတယ်လူရကြီးဆိုအရင်ပုံတယ်ဆောင်းလုံးစင်တအားအေးတယ်အေးဘယ်လောက်ကြီးအေးတယ်မအေးတယ်ဆိုညီမတို့ရောက်လာတာနွားစီခင်းဆိုင်အင်းလုံးဝကြီးတော့ခင်းဆိုင်နိုင်အဲ့လိုမျိုးတွေကိုတော်တော်ပြင်းပန်းခဲ့ရမှာเนาะခင်းဆိုင်နိုင်လို့ငိုရတဲ့ရက်တွေရှိတယ်
ဗန်လူမျိုးတွေကကဘာမှာစီကံအရင်ကြီးတဲ့လူမျိုးတွေဖြစ်နေနေကြီးရလေအဲ့လိုလုပ်ငန်းဝင်မှာဘာတွေဆောင်ရရှောင်ရရှိမလဲဆိုတော့ကြည့်ရအောင
်ဗန်တိအားလုံးသိထားရတဲ့အတိုင်းနည်းနည်းဘယ်လိုပြောရမလဲစီကံတိကျတဲ့နိုင်ငံဆင်းပါလေပါတယ်လုပ်ငန်းခွင်နဲ့မဝင်မီဒီပြင်မွေးမရှိအောင်လို့ဒီဘက်မှာလုပ်ငန်းခွင်နဲ့မဝင်တော့မယ်ဆိုဟိုအဝတ်စားကိုနှစ်ချိန်သုံးချိန်လဲရတယ်ဒီပြင်မွေးရှာတဲ့ဥစ္စာတွေလောက်ကတယ်လေမှုတ်ကတယ်အဲ့လိုမျိုးအဆင်စင်နေဖနက်ကဆော့တာမြေဒီငွေမိုးဆောင်ချေးဝေးရတာမျိုးတွေလည်းရှိတယ်။ဒီဗန်ကရစ်တယ်။စာမတက်တဲ့လူတွေပို့ရစ်တယ်။သူစာမရဘူးဆိုတော့သူကတစ်ခါဒီလူပြောင်းတဲ့စကားပြောလိုက်ဂျပန်ကအကျဉ်းဆက်တာမျိုးတွေ။လူပြောင်းတဲ့စကားပြောလိုက်တဲ့အချိန်မှာဒီလူကစာမရဘူးဆိုအဲ့လူအရင်ဖြစ်တာသူကစာတက်တယ်ဆိုမဖြစ်ဘူး။ကိုကပြောနိုင်တယ်ဆိုသူကကိုမဖြစ်ဘူး။အဲ့လိုခေါင်းကိုက်ပြီးတော့လုံထဲမှာနားလို့လည်းမရဘူး။ခေါင်းကိုက်လို့လည်းလုံထဲမှာနားလို့ရတဲ့အချိန်မျိုးမဟုတ်ဘူး။ဂျပန်ကခေါင်းကိုက်လည်းလုံးရမှာပဲ။ကိုဘကိုအိမ်ကမလာခင်ကခေါင်းကိုက်လည်းတစ်ခါနဲ့စိတ်ကြိုတောက်တယ်အဲ့လိုမျိုးဂျပန်။အဲ့ဒါကြောင့်မလို့ဂျပန်ဟိုရငါ့ကိုခေါင်းကိုက်လို့လုံထဲညှာမယ်ဆိုတဲ့စိတ်ကူးတော့မရှိနဲ့။အကုန်လုံးကခေါင်းကိုက်လည်းလုံးရတာပဲ။လူပါသူကြောနာနေလည်းလုံးရတာ၊ဖုန်းနာလည်းလုံးရတယ်။အိုင်းနဲ့စိတ်ကြိုတောက်ပြီးတော့လုံးရတယ်။
ဟုတ်လေဘာပဲလို့လို့ပေါ့နော်။ဥပဒေအတိုင်းကိုလုံးလုံးတာအကောင်းဆုံးပဲ။ကိုအရင်တော့ကလို့အသေးခေါမျိုးတွေကိုကျင်စည်းမလုပ်စေချင်ဘူး။ဥပမာ overstay နေရဆိုတာမျိုးပေါ့
။ဟုတ်ညီမခုနေနေတဲ့ဗီဇာကိုပြောင်းဖို့စဉ်းရင်အလုပ်တင်တင်တဲ့ကလာကစားဗီဇာ၊သုံးနှစ်ဗီဇာနဲ့နေတဲ့လာတဲ့ဗီဇာကိုပြည့်အောင်စရာမပြည့်ရင်ဗီဇာပြောင်းလို့မရ။ခမင်းမှုဆိုင်ရာမှာထွက်လိုက်တဲ့အချိန်မှာညီမယာယီဗီဇာဖနှက်ဖြစ်သွားသေးတယ်။ညီမယာယီဗီဇာဖြစ်သွားတဲ့အချိန်မှာညီမစားတော့ဆိုင်အောင်လည်းမရှိတဲ့အတွက်ညီမယာယီဗီဇာကနေဒီဗီဇာပြောင်းဖို့အရေးကိုညီမရှင်းနေခေါ်တာရှင်းနေငားရတယ်ပေါ့နော်။ရှင်းနေငားတဲ့အချိန်မှာညီမဂျပန်ရန်စားတော့ဒေးနေရှင်းနေငားတယ်ညီမဒီဗီဇာကိုပြန်ဆောက်တယ်။ညီမအောင်လည်းမရှိတဲ့အတွက်ညီမဆောက်လို့ရတယ်။စားတော့ဆိုင်ဗီဇာကိုဆောက်ပြီးတော့ညီမရှင်းနေမယ်ဒီဗီဇာကိုပြောင်းလိုက်တယ်ဒီဗီဇာကိုပြောင်းလိုက်တယ်ညီမဗီဇာကျလာတဲ့အချိန်မှာဒီလုပ်ငန်းပေါ့နော်ဒီဆက်တောက်ဆက်ဆိုင်ကောင်ကညီမဆက်တောက်ဆိုင်မှာလုပ်လို့ရရှိ
ဒီရင်းကအလုပ်ကင်ရှာဖွေနေတဲ့လူတွေကိုလည်းဘလို့အကြံဉာဏ်တွေပေးထားလဲဆိုတာကိုကြည့်လိုက်အောင်နော
်အခုဆိုရင်ညီမတို့လာတဲ့ training ဗီဇာပေါ့နော်အလုပ်တင်ကျင်းနှန်းသားဗီဇာဖြတ်သိမ်းလိုက်ဟိုတလောမှဖြတ်သိမ်းအဲ့တော့ခါကျအခုကဗီဇာအစ်စ်တွေဖြတ်တူပေးနေတာဗီဇာအစ်စ်တွေဖြတ်တူပေးတဲ့အတွက်ညီမတို့ကလာတဲ့လူတွေကဗီဇာအစ်စ်တွေဖြတ်တူပေးလို့ဆိုတာကိုစိုးစားပါဗီဇာအစ်စ်တွေနဲ့ပဲဟိုမြန်မာပြည်မှာတရားဝင်ချထားတဲ့ agency တွေကိုချိတ်ဆက်ပြီးတော့ဂျပန်ကိုလာပေါ့နော်ဒီဗီဇာအစ်စ်တွေနဲ့ဟိုချိတ်ဆက်တဲ့အချိန်မှာသူကအောင်လက်မှတ်တွေလို့ certificate တွေလို့ဒီနေ့ပြောမယ်ဆိုရင်စားတောက်ဆိုင်ဆိုစားတောက်ဆိုင်အောင်လက်မှတ်ရှင်းမရမယ်တချို့စားတောက်ကုံဆိုရင်စားတောက်ကုံကစားတောက်ကုံလက်မှတ်မရှိဟိုကစားတောက်ကုံသမားတွေကကြဒီလိုမျိုးစားတောက်ဆိုင်တက်တက်သင်တန်းတက်ဆရာမလိုဘူးဆိုရင်လည်းသောတော့ကုန်ရချို့အန်ဖို့အောင်မှာအန်ဒရီအောင်မှာဂျပန်ကလည်းပဲအခြေခံအောင်မှာအခြေခံတဲ့နည်းနည်းမြင်တာလေးအောင်မှာလုံးဝဂျပန်လိုပြောနိုင်မှာအဲ့လိုမျိုးလေးပဲတခုရောက်နေမှာအဆင်ပြေတာမလို့ခုနောက်ပိုင်းစူးစမ်းတည်ကျင်ပါတယ်ဒီတိုင်းမဲ့ဂျပန်တင်ငန်းတက်နေတာပဲဆိုရင်ရည်နေမပြီးဘူးဘာလို့တော့ဆိုတော့ရည်နေတယ်ဆိုရင်ကိုယ့်ထက်စူးစမ်းတဲ့လူတွေကကိုယ့်ထက်အယူအဆရရသွားတာမျိုးရှိတယ်အဲ့ကြောင့်မို့စူးစမ်းပြီးတော့ certificate တွေရအောင်ယူပါလို့ပြောတယ်
ကဲဒီတစ်ပတ်တော့ဒီလောက်ပဲเนาะရှိတစ်ပတ်ကြလို့ရှိရင်လည်းဂျပန်မှာအလုပ်လုပ်ဖို့အတွက်ဘာတွေကိုပြင်ရဆင်ရမယ်ဘယ်လိုတွေစောင့်ရင်ရှောင်ရင်ရှိရဲဆိုတာကိုနှစ်ပေါင်းများစွာဂျပန်စာသင်ပြီးတဲ့အတွေ့အကြုံရှိတဲ့ဆရာမတော်ကပြောပြပေးပါမယ်အဲဒါအကြောင်းမလို့ရှိတစ်ပတ်ကျင်းပြီးအစီအစဉ်လေးကိုလည်းဆက်ဆက်ဆောင်ကြည့်ဖို့ဦးနေเนา
ะ View American တန်ရဲ့ရုပ်တံတဲ့ဗီဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်တို့ဖဲယူမှုနဲ့ line to meter တို့အပြင်ကျမတို့ view မြန်မာပိုင်း internet စာမျက်နှာဖြစ်တဲ့ family.view.news.com မှာလည်းကြည့်ရှုနားဆင်နိုင်ပါသေးတယ်။ view မြန်မာ internet စာမျက်နှာကိုဝင်ကြည့်လို့မရရင်တော့တခြားနောက်နည်းလမ်းတွေနဲ့လည်းဝင်ကြည့်လို့ရပါသေးတယ်။အဲဒီနောက်ထပ်နည်းလမ်းတွေကိုရဖို့ဆိုရင် siphonlink.bit.ly/36fapfe နဲ့ nlink ဖြစ်တဲ့ nlink.com/download ဆိုတဲ့ web link စာတွေမှာ application ရယူနိုင်ပါရဲ့နော်။Fury American တဲ့ရဲ့ရုပ်တံတဲ့ရေဒီယိုထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်မှုအစီအမဲကြိုးပမ်းနေပါတယ်ရှင
်အခုတော့အားကစားအစီအစဉ်ကိုနားဆင်ချက်ရပါမယ်ရှင် AFC ဖလားဘောလုံးပွဲမှာတော့မြန်မာ National League ကရှမ်း United အသင်းကိုဩစတြေးလျနိုင်ငံကပြည်ဝင်ခွင့်ဗီဇာညှင်းပယ်လိုက်ပါတယ်အာဂျင်တီးနားအသင်းနိုင်ငံတကာဘောလုံးပြိုင်ပွဲ
ဘူးဆွဲတဲ့ဖိုင်နယ်ပွဲတွေမှာဂိုးတွေသွင်းပေးခဲ့တဲ့တိုက်စစ်မှုလာမယ့်ကိုပါအမေရိကဖလာအပြီးမှာအနားယူမယ်လို့ကြေညာလိုက်ပါတယ်။အင်္ဂလန်နီးပြားဟောင်းတယ်ရီဘေနာဘဲလ်စ်တင်းနင်းကနွေနေ့ကကွဲလွန်ခဲ့ပါတယ်။ဒီလိုတစ်ပတ်အတွင်းအကစားသတင်းတွေကိုကိုရန်နိုင်တင်ပြပေးထားပါတယ်ရှင်။
မင်္ဂလာပါကျွန်တော်ရနိုင်ပါ VO ရဲ့တပတ်အတွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။ဒီတစ်ပတ်အင်္ဂလန်ပရီးမီယားလိဘောလုံးပွဲတွေမှာတော့ဒီတစ်ပတ်မှာအာဆနယ်ကဇယားထိပ်ကိုတက်လာခဲ့ပြီးတော့မန်စီးတီးကဇယားထိပ်ကနေဖယ်ပေးလိုက်ရပါတယ်။ပြီးခဲ့တဲ့စနေနေ့ကချန်ပီယံမန်စီးတီးနဲ့လီဗာပူးတို့ထိတိုက်တွေ့ခဲ့ကြပြီးတော့တစ်ဖက်တစ်ဂိုးစီကျင်းကျသွားပါတယ်။စနေနေ့ကတခြားပွဲစဉ်တွေမှာတော့ညူကာဆယ်ကအင်္ဂလန်မှာချယ်ဆီကို၄ဂိုးတကူနဲ့နိုင်ပြီးအာဆနယ်ကဘန်ဖို့ကိုဖွဲ့ပြီးကနေမှတွင်းတဲ့ဂိုးနဲ့တကူကိုမရှိနဲ့နိုင်သွားခဲ့ပါတယ်။တနင်္ဂနွေနေ့ကတော့ Spurs က Aston Villa ကိုအင်္ဂလန်မှာ2ဂိုးတကူနဲ့ရှုံးလိုက်ပြီးတော့ Man U က Everton ကိုအဝေးခွင့်မှာ3ဂိုးကိုမရှိနဲ့နိုင်ပါတယ်။ဒါကြောင့်73ပွဲအပြီးမှာ Arsenal ကအမှတ်30နဲ့ဇယားထိပ်ကိုရောက်သွားပြီး Man City က29ပတ် Liverpool နဲ့ Aston Villa က28ပတ်နဲ့အဆင့်34နေရာမှာရှိနေပြီးတော့ Spurs ကအဆင့်5ကိုရောက်သွားပြီးတော့ဇယားထိပ်မှာအကျိတ်နဲ့ဖြစ်နေကြပါတယ်။ဒီနေ့ဘောလုံးရာသီမှာချန်ပီယံဖြစ်နိုင်ခြေရှိတဲ့အသင်းတွေရဲ့အလားအလာနဲ့ပတ်သက်ပြီးတော့ Soccer Follow ကြတဲ့အိဒါချုပ်ကိုကျော်မြွန့်ကတော့အခုလိုသုံးသပ်ပါတယ
်။ Man City ကဇယားတိတ်ဆုံးကနေကူးဆောင်နေပြီးတော့မှ Liverpool ကိုအိမ်ခွင်းမှာတေးကြသွားတယ်ခင်ဗျာ။ကျွန်တော်အဲ့တော့ကျွန်တော် Man City နိုင်မယ်လို့ကျွန်တော်စဉ်းစားတော့ဗျာ။ဘာကြောင့်လဲ?ဘာကြောင့်လဲဆိုတော့ Man City ရဲ့အိမ်ခွင်းခြေဆွဲအိမ်ခွင်းဩဇာကတော်တော်လေးကြီးမားတယ်ခင်ဗျာ။အိုးကျွန်တော်တို့ Real Madrid တို့ Barcelona တို့ခေတ်ကောင်းကင်တို့ကလိုမျိုးအိမ်ခွင်းဩဇာကြီးမားတဲ့အတွက်ကြောင့် Man City နိုင်မယ်လို့တော့ထင်ခဲ့ကြပါတယ်။အမထင်မှတ်ဘဲနဲ့အခု Liverpool နဲ့တေးကြသွားတယ်။ဒါက Liverpool ဘာလို့ပြလိုက်တာလဲဆိုတော့ Champion Trophy ကို Synchronizer အပြည့်ရှိနေတယ်ဆိုတော့ပြလိုက်တာပါ။ပရီးမီးယားလိဂ်အလဲပြောင်းနေအများကြီးတဲ့အတွက်ကြောင့်မလို့ကျွန်တော်ကတော့ Man City Liverpool ဒီ Arsenal တို့ရဲ့တရဖူလူပွဲလို့ထင်တယ်ခင်ဗျာ Spurs ကတော့လူမစုံတဲ့ပြဿနာနဲ့လူအင်အားနည်းပေါင်းမှုပြဿနာကြောင့်ချန်ပီယံလူပွဲကလည်းနည်းနည်းလေးသွေးဖဲလာတော့ခင်ဗျာနောက်ပိုင်းပြန်ကောင်းလာမယ်ဆိုရင်တော့အာ Spurs ကလည်းဖြတ်တွေ့ရမယ်ပေါ့ဒါပေမဲ့ကျွန်တော်က Spurs ကတရဖူလူပွဲမှာဘယ်တော့မှမပါနိုင်တဲ့အသင်းလို့ပဲကျွန်တော်ကတော့ယူဆရခင်ဗျာအဓိကကတော့ Man City ရဲ့ Liverpool ရဲ့ Arsenal ရဲ့ချန်ပီယံတရဖူပွဲကိုအော်အပ်တန်ကြရလိမ့်မယ်လို့ထင်တယ်။ဒီတဲမှာမှတကယ်တမ်းကိုဟိုချန်ပီယံဖြစ်နိုင်တဲ့အတင်းကတော့ဘယ်လိုပြောမလဲအတင်းစုဖွဲ့မှုတွေကနီးပြနေသားတွေကဟိုတိုက်စင်အင်အားတွေရဲ့နေသားတွေပါရှင်းကြည့်မယ်ဆိုရင်တော့မန်စီးတီးနဲ့လီဗာပူးကချန်ပီယံတရုံဘက်မှာအဓိကအပ်တန်ကြလိမ့်မယ်။အာဆင်နယ်ကတော့ဒီတင်းကိုလိုက်မိဖို့အတွက်ကြိုးစားနေတဲ့အတင်းလို့ကျွန်တော်မြင်ပါတယ်ခင်ဗျာ။
ဒီတစ်ပတ်ပွဲစဉ်တွေက Everton နဲ့ Man U ပွဲမှာတော့ Man U တောင်ပတိုက်စစ်မှုကနာချိုဟာအဖွင့်ကိုကိုလေးထဲမှာဂျွန်းထိုးပြီးတော့နောက်ပြန်ဆလာပပကန်သွင်းခဲ့ပါတယ်။ဘောလုံးဝေဖန်သူတွေကတော့ဒီဂိုးဟာဒီနေ့ Premier League မှာအကောင်းဆုံးဂိုးဖြစ်တဲ့ဆိုပြီးတော့အခုကတည်းကပြောနေကြပါပြီ။ဒါပြန်ဒီဂိုးဟာ 2010-2011 ဘောလုံးရာသီက Manchester Derby မှာ Wayne Rooney တွင်းတဲ့ဂိုးနဲ့လည်းအလားတူတူနေပြီးတော့ဘယ်ကူကပူကောင်းနေဆိုတာကိုဘောလုံးဝေဖန်သူတွေကြားမှာနှိုင်းရှင်သုံးသပ်နေကြပါတယ်။ဒါနဲ့ပတ်သက်ပြီးတော့ကိုကျော်မြွန့်ကတော့သူ့ရဲ့အမြင်ကိုအခုလိုပြောပါတယ်။
အမန်ယူကအေဗာတန်ကိုအနိုင်ရရှိသွားတဲ့ပွဲမှာပထမဦးဆုံးမန်ယူအတွက်ဂိုးသွင်းပေးသွားတဲ့ဂန္နာချိုရဲ့ဒီ overhead kick လို့ခေါ်တဲ့ဒီ bicycle kick လိုမျိုးပုံစံမျိုးနဲ့ကန်သွင်းသွားတဲ့ဂိုးကတော်တော်လှပါတယ်ခင်ဗျာဒီတစ်ပတ်ကပြောစမှတ်တွင်ရစ်ခဲ့တဲ့ဂိုးတစ်ခုလည်းဖြစ်ပါတယ်ဒါပေမဲ့2017ခုနှစ်တုန်းကရေရိုနီမန်စီးတီးဘက်ကိုသွင်းယူသွားတဲ့ဂိုးနဲ့နိုင်ရှင်မယ်ဆိုရင်တော့ကျွန်တော်ကတော့ရေရိုနီရဲ့ဂိုးကပို့ပြီးအရေးပါအရောက်ရောက်ပို့ပြီးကောင်းတယ်လို့ထင်ပါတယ်ခင်ဗျာအကြောင်းလဲဆိုတော့ဟိုအရေးပါမှုကြည့်ပြီးတော့ကျွန်တော်ကသုံးသပ်တာပါဒီဒီ Everton ကိုအရင်မပေါဘူးလားလို့ဆိုလိုတာမဟုတ်ပေမဲ့အဲ Man City ဘက်ကိုသွင်းယူသွားတဲ့ Ray Rooney ရဲ့အဲ kick ကပို့ပြီးတော့ပွဲအတွက်လည်းပို့အရေးပါလို့ပို့ပြီးတော့လည်းစပါတယ်လို့ထင်ပါတယ်ခင်ဗျာ
မန်နက်ရှင်နယ်လိဂ်ကချန်ယူနိုက်တက်နဲ့ဩစတြေးလျကမကသာသစ်လို့ကစားကြမဲ့ AFC ဖလာဘောလုံးပွဲဒုတိယကြောင်ပွဲစဉ်ကိုတော့ဩစတြေးလျမှာမကစားပဲဂျာကွင်းမှာကစားတော့မှာဖြစ်ပါတယ်။ဩစတြေးလျအစိုးရကချန်ယူနိုက်တက်အစဉ်ကစားသမားတွေနဲ့တာဝန်ရှိသူတွေကိုပြည်ဝင်ဝင်ဗီဇာပေးဖို့ညှဉ်းဆန်းခဲ့တာကြောင့်အခုလိုဂျာကွင်းမှာကစားတော့မှာဖြစ်တယ်လို့ဩစတြေးလျဘောလုံးဖွဲ့ချုပ်ကတနင်္လာနေ့မှာကြေညာပါတယ်။ဒီဘက်ကတော့ထိုင်းနိုင်ငံမှာကစားမှာဖြစ်ပြီးတော့အခုလိုဂျာကွင်းမှာကျင်းပခွင့်ပေးတဲ့အတွက်လဲအာရှဘောလုံးဖွဲ့ချုပ်ကိုကျေးဇူးတင်တယ်ဆိုပြီးတော့ပြောလိုက်ပါတယ်။ ပြီးခဲ့တဲ့စက်တင်ဘာလတုန်းကတော့ပထမကြော့ပွဲစဉ်ကိုမကသာအသင်းဟာမြန်မာနိုင်ငံမှာကစားခဲ့တဲ့အတွက်လူခွေးအဖွဲ့တွေရဲ့ဝေဖန်တာတွေကိုခံခဲ့ရပါတယ်ခင်ဗျာနောက်ထပ်ဘောလုံးသတင်းတစ်ခုကတော့အင်္ဂလန်နဲ့တော်နမီးပြဟောင်း Gary Venables ကလုံမ26ရက်နေ့ကအသက်80ရွယ်မှာကွယ်လွန်သွားခဲ့ပါပြီ Venables ကအချိန်တော်ကြာနေမကောင်းဖြစ်နေရကနေတနင်္ဂနွေနေ့ကငြိမ်းချမ်းစွာပဲကွယ်လွန်သွားခဲ့တာဖြစ်တယ်လို့သူ့ရဲ့မိသားစုကပြောပါတယ် Gary Venables ကွယ်လွန်သွားခဲ့တဲ့အတွက်အင်္ဂလန်ဘောလုံးဖွဲ့ချုပ်နဲ့တော်နမအသင်းတွေကလည်းအလွန်ဝမ်းနဲ့ချီးကျူးကြောင်းထင်ရှားချက်ထုတ်ပြန်ထားပါတယ်အင်္ဂလန်တိုင်းစစ်မှုဟောင်း Gary Lineker ကတော့ Terry Venables ကနီးပြားပိုင်းနီးစစ်ပိုင်းမှာစမ်းသစ်တီထွင်မှုရှိပြီးတော့အင်္ဂလိပ်နီးပြားရေးထဲမှာအကောင်းဆုံးဖြစ်တယ်လို့ဂုဏ်ပြုပြောကြလိုက်ပြီးလက်ရှိအင်္ဂလန်နီးပြား Gareth Southgate ကတော့ Terry Venables ကနီးပြားအရန်ကောင်းပြီးတော့ကစားသမားတွေကိုခိုင်တွယ်တဲ့နေရာမှာအလွန်တော်ပြီးကစားသမားတိုင်းကိုလည်းအဆင်ပြေအောင်ခိုင်တွယ်နိုင်စွမ်းရှိတယ်လို့ပြောလိုက်ပါတယ်။ Barcelona ကစားသမားဟောင်းနဲ့နီးပြားဟောင်းဖြစ်တဲ့လက်ရှိ Man City နီးပြား Guardiola ကတော့ Terry Venables နဲ့ပတ်သက်ပြီးတော့အခုလိုပြောပါတယ်
။ Bueno, as a Barcelona fan, he gave us the La Liga after 11, I think 11 or 12 years.
Barcelona ပေးတက်တရားအနေနဲ့ပြောရရင်တော့ Barcelona အသင်း La Liga ဖလားနဲ့ဝင်နေခဲ့တာ17နှစ်12နှစ်လောက်ကြာပြီးတဲ့နောက်ပထမဆုံးပြန်ရအောင်သူကလုပ်ပေးခဲ့တာပါဆိုတော့သူ့ရဲ့အကျိုးကျေးဇူးတွေကတော်တော်ကြီးပြီး Barcelona မှာဘယ်တော့မှမသုံးဘူးတဲ့နီးစနစ်တွေကိုလည်းမိတ်ဆက်ပေးခဲ့ပါတယ်အထူးသဖြင့်တစ်ဖက်အသင်းကိုဖိကစားတာနဲ့ပြစ်ဒဏ်ဘောတွေနဲ့ပတ်သက်ပြီးတော့သူ့ရဲ့နီးစနစ်တွေကအသစ်တွေပါဥပမာပြောရရင်ဘာစီလိုနာနောက်တန်းလူအလက်ဇန်ကိုဂိုးတွေအများကြီးသွင်းခဲ့တာကျွန်တော်မှတ်မိပြီးတခြားနီးပြူဟာတွေနီးစနစ်အသစ်တွေကိုလည်းမိတ်ဆက်ပေးခဲ့တာပါ
ဘယ်လိုသောခရစ္စတိုဘယ်လစ်ဂျူဘီယာဘာစီလိုနာတော့တနမ်အင်္ဂလန်အော်စတြေးလျနဲ့လီးစ်ယူနိုက်တက်အသင်းတွေကိုနီးပြားလုပ်ခဲ့ပြီးတော့တော့တနမ်နဲ့အတူ1991 FA ဖလားကိုပိုဆွဲခဲ့ပါတယ်သူကဘာစီလိုနာရဲ့အတူ1986ခုနှစ်ကဥရောပဖလားဖိုင်နယ်ထိတက်ခဲ့ပေမဲ့ပယ်နယ်တီနဲ့ရှုံးခဲ့ရသလိုယူရို96ဥရောပဖလားဆီမီဖိုင်နယ်မှာလည်းချန်ပီယံဖြစ်သွားတဲ့ဂျာမနီကိုပယ်နယ်တီနဲ့ရှုံးတာကြောင့်အင်္ဂလန်နဲ့ဥရောပချန်ပီယံဖြစ်ဖို့အခွင့်အရေးကိုလက်လွတ်ခဲ့ရပါတယ်။တော့94ကနေ96ခုနှစ်အတွက်သူကင်ခဲ့တဲ့အင်္ဂလန်သင်းကတော့တိုက်စစ်ဦးစားပေးပြီးလှလှပပကစားနိုင်ခဲ့တာကြောင့်အင်္ဂလိပ်ဘောလုံးသမိုင်းမှာအကောင်းဆုံးအသင်းတွေကအသင်းဖြစ်တယ်လို့ပြောရမှာဖြစ်ပါတယ်ခင်ဗျာ။အမေရိကတိုင်းဘက်ကနောက်ထပ်ဘောလုံးသတင်းတစ်ခုကတော့အာဂျင်တီးနားတိုက်စစ်မှုအန်ဟယ်ဒီမာရီယာဟာလာမယ့်ကိုပါအမေရိကဖလားပီးရဲ့လက်ရည်စင်အသင်းကနေအနာယူရောမှာဖြစ်တယ်လို့ထင်ကြလိုက်ပါပြီ။အသက်35နှစ်ရှိဖြစ်တဲ့ဒီမာရီယာဟာအာဂျင်တီးနားအသင်းတော်136ပွဲကစားပေးထားပြီးလည်းဖြစ်ပါတယ်သူဟာအာဂျင်တီးနားရဲ့လူ2021ကိုပါအမေရိကဖလား2022ကမ္ဘာဖလားရဲ့အပြင်ဥရောပနဲ့တောင်အမေရိကချန်ပီယံလေးကစားတဲ့ဖိနယ်လေးစီမဖလားနဲ့2008အိုလံပစ်ရွှေစိမ်းဆုတွေကိုလည်းရခဲ့ပြီးတော့အဲ့ဒီဖိုင်နယ်လေးခုစလုံးမှာအာဂျင်တီးနားအတွက်ဂိုးတွေသွင်းပေးခဲ့တာကတော့သူ့ရဲ့ထူးခြားတဲ့သမိုင်းဖြစ်တယ်ဆိုတာတင်ပြရင်းနဲ့ပဲဒီတစ်ပတ်ရဲ့အားသာကဏ္ဍကိုဒီမှာပဲအဆုံးသတ်လိုက်ပါတယ
်။ချာတာပြင်းနေမနဲ့ခင်းအတွက်သတင်းပတ်ဆင်ခဏတွေကတော့ဒီလောက်ပါပဲရှင်။အခုတော့သတင်းအချင်းချုပ်ကိုနားဆင်ကြရမှာဖြစ်ပါတယ်။ဣသရေလနဲ့ဟမတ်စ်ကြားယာယီအပြစ်ရထားတဲ့ဆက်ထမနဲ့နောက်ဆုံးနေ့ဖြစ်တဲ့ဗုဒ္ဓနေ့မှာဟမတ်စ်ဘက်ကဣသရေလတစားကန်တွေကိုထပ်ပြီးတော့လွတ်ပေးခဲ့ပါတယ်။ဒီပိုင်းနဲ့မှာပဲအပြစ်ခံရဆဲရေးတက်တန်းတူဖို့နဲ့ဣသရေလထောင်တွေမှာဖမ်းထားတဲ့ပါလက်စတိုင်းအကျဉ်းသားတွေထပ်လွှတ်ရေးဟမတ်စ်ဘက်ကလည်းဖမ်းထားတဲ့တစားကန်တွေထပ်လွှတ်ရေးအတွက်ဂျာဝင်ဆစ်ဆက်ပေးနေသူတွေကထပ်မံညှိနှိုင်းမှုတွေလုပ်နေကြပါတယ်။နိုဝင်ဘာလ29ရက်နေ့ဗုဒ္ဓနေ့ကလုပ်တဲ့ကုလသမဂ္ဂလွန်ကျွေးကောင်စီအစည်းအဝေးမှာတရုတ်နိုင်ငံကအရှေ့လက်ပိုင်းငင်းချမ်းရေးအတွက်အချက်၄ချက်ကိုတင်ပြခဲ့ပါတယ်။အခုစစ်ပွဲကဣသရေလနဲ့အတူပါလက်စတိုင်းနိုင်ငံရပ်တည်နိုင်ရေးအရေးကြီးလိုအပ်နေကြောင်းပြသနေတယ်လို့တရုတ်နိုင်ငံသားရေးဝန်ကြီးဝန်ကြီးကလွန်ကျွေးကောင်စီကိုပြောပါတယ်။မြန်မာအနာသိစစ်ကောင်စီပြိုလဲမဲ့အလားအလာရှိနေပြီးလာမယ့်ရက်သတင်းဖတ်တီထဲမှာလက်နက်ကိုင်တော်လှန်ရေးအင်အားစုတွေရဲ့နောက်ထပ်ထိုးစစ်တွေထွက်လာအောင်မယ်လို့ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့နိုင်ငံဆိုင်ဝင်ကြီးဒေါ်စင်မအောင်ကပြောကြားကြောင်းဂျပန်အခြေစိုက် Nikkei Asia ကပုံထုနေမှာဖော်ပြပါတယ်။ တိုင်းသားညီနောင်မဟာမိတ်သုံးဘွဲ့ရဲ့တစ်တုံညာနှစ်ခွန်စစ်စင်ရေး34ရက်မြောက်နေ့နိုဝင်ဘာလ29ရက်နေ့ည7:00နာရီထုတ်ပြန်ချက်မှာစစ်စင်ရေးတလကျော်လာချိန်မှာတနိုင်ငံလုံးပူးပေါင်းပါဝင်တဲ့စစ်စင်ရေးကြီးအဖြစ်အသွင်ပြောင်းအားကောင်းလာနေပြီလို့ကြေညာထားပါတယ်။တခြားဒေါ်လာရေးမဟာမိတ်တပ်တွေကလည်းစစ်စင်ရေးမှာပူးပေါင်းပါဝင်ဖို့ဖိတ်ခေါ်ထားပါတယ်ရှင်။နောက်ဆုံးရသတင်းအချင်းချုပ်ကတော့ဒီလောက်ပါပဲရှင်။ဒီမနေ့ခင်းအတွက်အစည်းအဝေးထုတ်လွှင့်မှုကကိုစော်မှုကျော်ဖြစ်ပါတယ်။ညပိုင်း 9:00 နာရီခန့်နဲ့ 10:00 နာရီထိထုတ်လွှင့်မဲ့ရေဒီယိုရုပ်သံအစီအစဉ်ကိုတော့လိုင်းဒိုမီတာ1925 32တို့ကနေဖမ်းယူနိုင်နိုင်ကြပါတယ်ရှင်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေရှင်။ VOE ကိုအားပေးနိုင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်။ကျမသင်ပြီးထိုက်ပါ။